Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်စက်တင်ဘာလ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနေ့အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့အလူလဲရင်ဆိုင်ခဲ့တဲ့စပိန်နိုင်ငံမှာပိုကူဆက်မှုတွေပြန်တိုးလာတဲ့မက်ဒရစ်မြို့တော်မှာတော့ကရောဂါဆိုင်ရာကန့်သတ်ချက်တွေကိုရပ်တိုးသမားလိုက်ပါတယ်။ဆက်လက်ရက်အတွင်းလူသသိန်းမှာတထောင်ကျော်ပိုကူဆက်နေတဲ့အလုံသမားလူရန်စားရရှိရာရပ်ကွက်39ခုကိုတနင်္လာနေ့ကစပြီးတော့ရဲတွေဆစ်လို့စောင့်ကြနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကွာရန်တင်းကာလကိုရှော့ချလိုက်ရင်ပိုကူဆက်မှုသတိသာတိုးနိုင်တယ်လို့သတိပေးထားပေမဲ့လည်းစပိန်ကက်တလိုနီးယားဒေသမှာကွာရန်တင်းကာလကို14ရက်ကနေ10ရက်အထိရှော့ချလိုက်တယ်လို့ပြည်သစ်နိုင်ငံမှာတော့14ရက်ကနေ9ရက်အထိရှော့ချသတ်မှတ်လိုက်ပါတယ်။စပိန်မှာပိုကူခံရသူက6,900ကျော်နဲ့တိတ်ဆုံးသူက3,000ကျော်ရှိနေပြီးပြည်သစ်ကတော့ပိုကူသူ9,000နီးပါးနဲ့တိတ်ဆုံးသူက3,000ကျော်ပါတယ်။တခါဗြိတိန်နိုင်ငံမှာတော့ပိုကူဆက်မှုထိန်းမရအောင်ပြန်ဖြစ်မလာခင်ကမတ်ချက်တွေ့တဲ့ကိုဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ဒီကနေ့ထုတ်ပြန်မှုရှိပါတယ်။ပြည်ထောင်စုနိုင်ငံတော်ဆိုင်အလုံးကိုည10နာရီမှာပိတ်ဖို့အမိန့်ထုတ်ပြန်မှုရှိတယ်လို့အစိုးရအဖွဲ့ဝင်ကြီးမာကက်ဂုတ်က Sky သတင်းဌာနကိုပြောပါတယ်။ည8နာရီမှာတော့ကယောဂါဆိုင်ရာကြီးညာချက်တွေကိုရုပ်မြင်သံကြားကနေတိုင်းကလုံးကိုဝန်ကြီးချုပ်ကြီးညာမှာပါ။ပြည်ထောင်မှာပုဂ္ဂိုလ်ခံရသူနေ့စဉ်2ဆတူလာနေတယ်လို့တိတ်ပန်တဲ့ကျန်းမာရေးပညာရှင်တွေရဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်အခုလိုဆောင်ရွက်တာဖြစ်ပါတယ်။ပြည်ထောင်မှာပုဂ္ဂိုလ်ခံရသူ4သိန်းကျော်ပြီးတိတ်ဆုံးသူကတော့4,100ကျော်ပါတယ်။ကမ္ဘာမှာပိုကူခံရသူနဲ့တိတ်ဆုံးသူအများဆုံးရှိတဲ့အမေရိကန်ပြည်ထောင်စုမှာလည်းပိုကူခံရသူ 6.8 သန်းကျော်နဲ့တိတ်ဆုံးသူက2သိန်းဝန်းကျင်ရှိတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ပိုကူခံရသူ 9,000 ခွဲကျော်နဲ့တိတ်ဆုံးသူက 1,000 ကျော်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အိန္ဒိယမှာနေ့စဉ်ပိုကူသူက 9,000 ကျော်ရာသတင်းပတ်တွေနဲ့ချီရှိနေပါပြီ။ပိုကူခံရသူအများအပြားတွေ့လာရတာကတော့ပြည်နယ်လူရေတဝက်နီးပါးဆင်းရဲနှံပါကြတဲ့ချက်သားရှိဂရာပြည်နယ်ထဲကဖြစ်ပါတယ်။ကျမရဲ့စနေအလွန်အားနည်းတဲ့ဒီပြည်နယ်မှာတိလအစောပိုင်းပိုကူသူ3000ကျော်ကနေလက်ရှိ9000နီးပါးအထိရောက်လာတဲ့အတွက်ပြည်နယ်ထဲကဒေသဆက်ကူကိုတနင်္လာနေ့ကစပြီးတော့တပတ်ကြာသွာလာမှုကန့်သတ်ထားပါတယ်။အိန္ဒိယမှာပိုကူခံရသူ9000ခွဲကျော်နဲ့တိတ်ဆုံးသူ8000ကျော်ရှိတယ်လို့အမေရိကန်အခြေစိုက် John Hopkins တက္ကသိုလ်စစ်သက်ကဖော်ပြပါတယ်။ပိုကူဆက်မှုပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့ပိုကူသူ62ဦးတွေ့ပြီးဩဂုတ်လလည်းကစပြီးတော့အနည်းဆုံးပါပိုကူခံရသူစုစုပေါင်း 23,000 ကျော်နဲ့တိတ်ဆုံးသူက388ဦးရှိတဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။တခါအင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့ COVID-19 ရောဂါနဲ့တိတ်ဆုံးသူ160နဲ့ဆန်းချိန်တင်အများဆုံးဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။အရှနိုင်ငံတွေထဲမှာအိန္ဒိယပြည်အင်ဒိုနီးရှားမှာ COVID-19 ကြောင့်တိတ်ဆုံးသူဒုတိယအများဆုံးဖြစ်ပြီးတိတ်ဆုံးသူစုစုပေါင်း 9,800 ကျော်ပါတယ်။ဒီကနေ့ပိုကူခံရသူ400ကျော်ရှိတာကြောင့်အင်ဒိုနီးရှားမှာပိုကူခံရသူစုစုပေါင်း 2,000 ခွဲကျော်လာပါတယ်။အရှေ့တောင်အာရှနိုင်ငံမှာပိုကူသူအများဆုံးရှိတဲ့ဖိလစ်ပိုင်မှာလည်းပိုကူသူ 9,900 ကျော်နဲ့တိတ်ဆုံးသူက 9,000 နီးပါးရှိပါတယ်။မြင်းနဲ့ချီအချိန်ကြာတဲ့ကာကွယ်ဆေးထုတ်လုပ်မှုကိုလှပိုင်းအတွင်ထုတ်လုပ်နိုင်အောင်ကမ္ဘာ့သမားအပြိုင်ကြိုးပမ်းနေတာကြောင့်မမျှော်လင့်တဲ့အကျိုးဆက်တွေထွက်ပေါ်လာနေတဲ့အလားအလာတွေရှိနေပါတယ်။ရုရှားနိုင်ငံကတော့သူ့ရဲ့ COVID-19 ကာကွယ်ဆေးတွေအများကြီးဖြစ်လာရင်ဝယ်ယူသူကပဲလုံးဝတာဝန်ယူရမှာမဟုတ်ပဲရုရှားဘက်ကဥပဒေကြောင့်အရကိစ္စတချို့ကိုတာဝန်ခံမယ်လို့ကာကွယ်ဆေးထုတ်လုပ်ရေးဌာနအကြီးအကဲကပြောပါတယ်။ဒီပြောဆိုစကြောင်းရုရှားအစိုးရအတိမပြုကာကွယ်ဆေးတွေမှာမမျှော်လင့်တဲ့ဘေးထွက်ဆိုးကျိုးတွေပေါ်ပေါက်လာရင်ဝယ်ယူသူဖက်ကရောဂျီတောင်းခံရတဲ့အလားအလာတွေပေါ်ပေါက်လာတာပါဒီလိုရောဂျီငွေကိစ္စတွေကိုကာကွယ်ဆေးထုတ်လုပ်သူအတော်များများကရှောင်ရှားချင်ကြသလိုဆေးဝယ်ယူမဲ့နိုင်ငံတွေဖက်ကရောဂျီအပြည့်အဝမတောင်းဖို့ညှိနှိုင်းလိမ့်ရှိရပါဒါကြောင့်လဲကာကွယ်ဆေးအယောင်းဝယ်လုပ်တဲ့နေရာမှာရောဂျီငွေကိစ္စကအထူးကညှိနှိုင်းရတဲ့အချက်ထင်လာနေတာပါအမေရိကန်မှာတော့ကာကွယ်ဆေးကြောင့်အမားရင်တစ်ခုခုဖြစ်လာရင်အစိုးရကအပြည့်အဝတာဝန်ယူရပါတယ်Oxford တက္ကသိုလ်ကစူးစမ်းထုတ်နေတဲ့ Britain ဆေးကုမ္ပဏီ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးတွေကိုဝယ်ယူမဲ့နိုင်ငံတွေအနေနဲ့ဆေးကုမ္ပဏီကိုတာဝန်ခံမှုမရှိစေရပါဘူးဆိုပြီးသဘောတူလက်မှတ်ရေးထိုးရတယ်လို့အစ်စ်မြင့်အရာရှိသူကဂျူလိုင်လမှာပြောဆိုထားတာပါ။ဥရောပသမဂ္ဂ EU ကလည်းအလားအလာကောင်းနေရှိတဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်နေတဲ့ကုမ္ပဏီ38ခုနဲ့ဆေးဝယ်ယူရေးဆောင်ရွက်နေပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထင်တဲ့ဒုံးလက်နက်တွေအပြင်သမရိုးကြလက်နက်အစီအစဉ်တွေကိုထိန်းချုပ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကဒဏ်ခပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပါတယ်။အီရန်ကိုလက်နက်မယောင်းချနိုင်အောင်ကုလသမဂ္ဂကဒဏ်ခပိတ်ဆို့မှုတွေအကန့်အသတ်မရှိပြန်ချမှတ်လိုက်မယ်လို့အမေရိကန်ကစနေနေ့နောက်ပိုင်းမှာအခိုင်အမာပြောဆိုထားတာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার ပယ်ထင်တဲ့ဒုံးလက်နက်နဲ့သမရိုးကြလက်နက်ဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း2,000ကျော်ကိုတမန်တော်ဒေါ်နယ်ထရမ့်အစိုးရအဖွဲ့ကဒဏ်ခအရေးယူလိုက်ကြောင်းအင်ဂျီရောပြည်တွင်းလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်းကတနင်္လာနေ့မှာပြောပါတယ်။ အိမ်ပြည်တော်ကထုတ်ပြန်ခဲ့တဲ့သမ္မတအမိန့်မှာတော့လက်နက်နဲ့ဆက်ဆံနေတဲ့ပစ္စည်းကရိယာတွေစစ်လက်နက်တွေကိုအီရန်နိုင်ငံကိုအသွင်းထုတ်လုပ်နေတဲ့နေရာမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်တွေရဲ့အုပ်စာပစ္စည်းပိုင်ဆိုင်မှုတွေကိုကန့်သတ်ထိန်းချုပ်မဲ့အစီအစဉ်တွေပါဝင်ပါတယ်။လိုက်နာမုံရှိတဲ့ပြည်ပနိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်အပြစ်ပေးအရေးယူမဲ့အစီအစဉ်တွေကိုလည်းအမေရိကန်နိုင်ငံခြားရေးဌာနနဲ့ဗန်ဒါရေးဌာနကလည်းအသီးသီးကြေညာထားကြတာဖြစ်ပါတယ်။
တဲ့တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလန့်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်ဒီမြန်မာပိုင်းရဲ့အင်္ဂါနေ့ညပဲထိတဲအောင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါရစေ။ကျွန်တော်သားညူဦးပါ။ကမ္ဘာကုလသမဂ္ဂရဲ့85နှစ်ပြည့်သမိုင်းတလျှောက်ပထမဆုံးအကြိမ်ဖြစ်တဲ့ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကနိုင်ငံခေါင်းဆောင်တွေဟာကိုဗစ်ကာယရောဂါအခြေအနေကြောင့်မလို့လူကိုယ်တိုင်မဟုတ်ဘဲနဲ့ရုပ်သံရိုက်ကူးပြီးသားဗီဒီယိုကတစ်ဆင့်နှစ်ပတ်လည်ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့မိခုံးတွေကိုပြောဆိုနေကြပါပြီ။အခုဒီအင်္ဂါနေ့ပြောမယ့်အထက်မှာတော့ကုလသမဂ္ဂအင်ရှင်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရန့်သူပြည်ရင်တော့ဘရာဇီးသမ္မတဂျိုင်ဘိုဆူနာရိုတို့အပြင်တခြားထင်ရှားတဲ့ကမ္ဘာခေါင်းဆောင်တွေဖြစ်ကြတဲ့တူရကီသမ္မတရီဆက်ပ်တေးယက်အာဒူဝမ်တရုတ်သမ္မတရှီချင်းပင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြည်သက်သမ္မတအီမန်နီယယ်မက်ခရွန်တို့လည်းပြောဆိုကြဖို့ရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကျင်းပရာခမ်းမအတွင်းမှာတော့ကပီကာလာအကန့်သက်တွေအတိုင်းအဖွဲ့ဝင်နိုင်ငံတွေကကုစလေတူးစီဥရောပသမဂ္ဂကုစလေနောက်ဗာတီကန်ကုစလေကုလအဖွဲ့ဝင်မဟုတ်တဲ့ပါလက်စတိုင်းကုစလေတို့ပဲနှကောင်းစည်းတွေတက်ပြီးတော့ဗီဒီယိုမိကုန်းတွေကိုတရားနားထောင်ကြပါရယ်အခုလိုမျိုးကမ္ဘာကပ်ပြီးကြောက်နေတဲ့အချိန်မှာပဲမနေ့တနင်္လာနေ့ကတော့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်အခမ်းအနားတရားလုပ်ပါရယ်ကိုဗစ် -19 ကာယရောဂါကြီးဟာကမ္ဘာကြီးကိုအကြီးအကျယ်ထိခိုက်အားနည်းသွားစေပြီးတော့ဒီအတွက်အားလုံးအထူးတကားဖြည့်ဆင်းသွားမှရမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကမနေ့ကကုလသမဂ္ဂ85နှစ်ပြည့်အခမ်းအနားမှာပြောပါရယ်ဒုတိယကမ္ဘာစစ်ပြီးနောက်ထပ်စစ်ကြီးတစ်ခုဖြစ်လာမှာကိုကာဝေတာစီဖို့အတွက်ကမ္ဘာခေါင်းဆောင်တွေအားထုတ်ရာကနေ1945ခုနှစ်မှာကုလသမဂ္ဂပေါ်ပေါက်လာတာဖြစ်ပါတယ်။အများစုဝင်နေကြတဲ့တတိယကမ္ဘာစစ်ကိုရှောင်နိုင်ခဲ့ပါပြီလို့အတွင်းမှုချုပ်ကပြောပါတယ်။ခေတ်သစ်ကမ္ဘာသမိုင်းမှာအင်အားကြီးနိုင်ငံတွေကြားစီးအရာထိတိုက်ဖြစ်မှုတွေမရှိဘဲနဲ့နှစ်ပေါင်းများစွာနေနိုင်ခဲ့ပြီးဒါဟာကျွန်တော်တို့အဖွဲ့ဝင်နိုင်ငံတွေဂုဏ်ယူနိုင်ကြတဲ့အကြီးမားဆုံးအောင်မြင်မှုကြီးဖြစ်တယ်လို့ပဲဒါကိုဆက်ပြီးတော့ထင်သွားရပါလိမ့်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။တရုတ်နိုင်ငံမှာတော့ COVID-19 ကာယရောဂါကန့်ထွေပြည့်ရှင်းမှုနဲ့ပတ်သက်လို့သမ္မတရှင်ချင်းပင်ကိုဝေဖန်ခဲ့တဲ့တရုတ်အင်ချမ်ပြည်လုပ်ငန်းရှင်ဟောင်တူးကိုအာရိလေစာမှုဆွဲချက်တွေနဲ့ထောင်ဒဏ်18နှစ်ပြစ်ဒဏ်ပေးလိုက်ပါတယ်။အသက်69နှစ်အရွယ်ရန်ချင်ချင်းဟာသူကြီးကြပ်ခဲ့ရတဲ့နိုင်ငံတော်ပိုင်ကုမ္ပဏီကနေပြီးတော့ဒေါ်လာ16တန်ဖိုးအလွဲသုံးစားလုခဲ့တယ်လို့တရုတ်နိုင်ငံဘေကျင်းမြို့အောက်တရားရုံးတစ်ခုကနေပြီးတော့အပြစ်တွေ့ရှိတဲ့ကြောင်းအခုအင်္ဂါနေ့မှာစီရင်ခဲ့တာပါ။ကုမ္ပဏီရဲ့ငွေ18တန်ဆုံးရှုံးခဲ့ရတဲ့အာဏာအလွဲသုံးစားလုပ်မှုနဲ့လက်ပေးလက်ယူမှုတွေနဲ့လည်းအပြစ်ရှိကြောင်းစီရင်ခံခဲ့ရပါတယ်။တရုတ်နိုင်ငံဝူဟန်မှာ2019ဒီဇင်ဘာလကတွေ့ခဲ့တဲ့ကပ်ဘီးကိုတရုတ်စစ်တပ်ကနေပြီးတော့တုံ့ပြန်ကန်တွေတာမလုပ်ခင်တလအလိုမှာတရုတ်သမ္မတရှီကဒီတရုတ်အရာရှိ2000နီးပါးကိုပြောတဲ့မိကုံးတရက်ကိုရန်ကဝေဖန်ရေးသားခဲ့ပါတယ်။အဲဒီနောက်မတ်ဆာရဲမှာသူဖမ်းခံခဲ့ရတာပါ။ကယောဂါနဲ့ပတ်သက်လို့သတင်းထင်ကြားမှုတွေနဲ့ဒီအတွက်တာဝန်ရှိသူတွေကိုရေးယူဖို့ပြက်ကွက်တဲ့အပေါ်မှာသူကဝေဖန်ခဲ့ပါတယ်။ဖက်ခါပြီးတဲ့နောက်ဇူလိုင်လတည်းမှာတော့သူ့ကိုတရုတ်ကွန်မြူနစ်ပါတီကနေထုတ်လိုက်ပြီးတော့အဲဒီနောက်တော့နိုင်ငံတော်ပိုင်ငွေတွေကိုပုတ်ကူရေးအတွက်အလွဲသုံးစားလုပ်တယ်ဆိုပြီးတော့ဆွဆွဲခံခဲ့ရပါတယ်။တရုတ်ကဖန်ထားတဲ့ဟောင်ကောင်သား12ဦးကိစ္စမှာသူတို့ဟာတင်မောင်းနဲ့ထွက်ပြေးဖို့ကြိုးစားတဲ့အတွက်ဥပဒေအတိုင်းရစ်ဆန်ရဖို့ရှိတာကြောင့်ဟောင်ကောင်ကိုပြန်လွှဲပေးရေးတောင်းဆိုဖို့ဥပဒေကြောင်းအရလုပ်ပိုင်ခွင့်မရှိဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးလှုပ်ရှားသူတွေကိုနှိပ်ကွပ်နေတဲ့နောက်ပိုင်းသူ12ဦးဟာဟောင်ကောင်ကနေဆက်လီနဲ့ထိုင်ဝမ်ကိုထွက်ပြေးဖို့လို့တုတ်ပြီမာကြီးတဲ့ရေပိုင်တဲ့အထက်မှာဩဂတ်စ်လ23ရက်နေ့ကဖမ်းခံခဲ့ရတာဖြစ်ပါလေ။အခုလိုဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားသူတို့ထိုင်ဝမ်ဘက်ထွက်ပြေးတယ်ဆိုတာကြောင့်ဟောင်ကောင်မှာဒီမိုကရေစီရေလှုပ်လှခွင့်တွေကိုတုတ်ကပိတ်ပင်တော့မယ်ဆိုပြီးတော့လူအတော်များများစိုးရိမ်နေကြတယ်ဆိုတာကိုမိမောင်းထိုးပြတယ်လို့ဖြစ်ခဲ့ပါလေ။သူတို့ဆက်နေဦးဟာတရားမဝင်နေဆက်ဖြတ်ကျော်လာတာကြောင့်တန်တရားနဲ့ဖမ်းဆီးခဲ့တယ်လို့တုတ်ရဲကနေပြောကြေညာပါလေ။သူတို့ဟာခွဲထွက်ရေးလူလာသူတွေလို့လည်းတုတ်ကသုံးနှုန်းပါလေ။ထိုင်းနိုင်ငံမှာပြည်စာလုပ်ငန်းတွေလိမ်ဖြောပြီးလုပ်ငန်းအတွက်ပြစ်ဒဏ်တွေသတ်မှတ်ထားတာကိုပယ်ဖျက်ဖို့အတွက်တိုက်တွန်းတဲ့စာကိုထိုင်းနိုင်ငံတွင်းကလေလုံသားတွေစုပြီးတော့လက်မှတ်ထိုးတောင်းဆိုကြပါတယ်။လေလုံသားတွေကိုကူညီပေးနေတဲ့ထိုင်းနိုင်ငံဈေးမဲ့ခြေဆိုင် Empower Foundation ကလည်းအခုဒီလှုပ်ရှားမှုကိုဦးဆောင်တာဖြစ်ပြီးတော့သူတို့အနေနဲ့လက်မှတ်ပေါင်း1000ကောက်ခံနိုင်မယ်လို့မျှော်လင့်နေကြအောင်ပြောပါတယ်။ ပြီးတော့အဲ့ဒီလက်မှတ်တွေကိုလွှတ်တော်မှတ်တွေကိုပို့ပြီးတော့ထိုင်းနိုင်ငံရဲ့ပြည်သူစာဥပဒေအပြောင်းလဲလုပ်ပေးဖို့စီရင်သွားမယ်လို့ပြောပါတယ်။ဒီဥပဒေဟာလိန်လုံသားတွေကိုအပြစ်ပေးနေတဲ့ဥပဒေဖြစ်ပြီးတော့အဲ့လိုမျိုးအပြစ်ပေးခံရတဲ့ထဲက80ရာခိုင်နှုန်းဟာမိခင်တွေနဲ့မိသားစုတစ်ခုလုံးရဲ့ဝင်ငွေကိုအဓိကရှာပေးသူတွေဖြစ်ကြတယ်လို့အပေါ်ကဖွဲ့ကမိုက်ဂျန်ဒါကပ ထိုင်နိုင်ငံဟာဗုဒ္ဓဘာသာကိုအများစုရှိတယ်လို့ပဲရှေးဥစံနဲ့လူအဖွဲ့စီလည်းဖြစ်ပါတယ်။ဒါမဲ့လို့ဒေသပြောင်းမှာဆိုရင်တော့လေလုံငန်းနဲ့ပတ်သက်ပြီးတော့အဓိကနေရာလို့ဖြစ်နေပါတယ်။ခီးသွားဧည့်တဲ့အတော်များများဟာလည်းထိုင်နိုင်ငံဘန်ကောက်နဲ့အခြားမြို့ကြီးတွေကအဖို့ချုပ်ကလပ်တွေနဲ့အနှိမ့်ခမ်းတွေကိုတွားရောက်လို့ရှိပါတယ်။ထောင်ကူက66ခုနှစ်ကလေးကချမှတ်ထားတဲ့ပြည်သက်သာတ သမဂ္ဂအစီအစဉ်စာတစ်ခုရဆိုရင်တော့ထိုင်းနိုင်ငံမှာ၄လုံးသား၃သိန်းကျော်ရှိပါတယ်။ဒါပေမဲ့လည်းတိတက်နှစ်ဆကျော်ပိုများပြီးတော့အဲ့ဒီထက်မှအိန္ဒိချင်းမြန်မာလာအိုစ်ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကလာပြီးတော့အလုပ်လုပ်တဲ့လင်းလုံးသားတွေလည်းရှိကြတယ်လို့လှုပ်ရှားရေးဖွဲ့တွေကပြောပါတယ်။လက်ရှိဒီဇယ်ဥပဒေအရဆိုရင်တော့ပြည်စာမှုဟာထိုင်းနိုင်ငံမှာဒံငွေဒေါ်လာ1000အထက်ဒါမှမဟုတ်ထောင်နဲ့တစ်နှစ်ဒါမှမဟုတ်ပြစ်ဒဏ်နှစ်ခုစလုံးကြာခံရနိုင်ပါလေ။အသက်မပြည့်သေးသူတွေနဲ့လိန်ချောပြည့်သူကတော့ထောင်ဒဏ်6နှစ်အထက်ချမှတ်ခံရနိုင်ပါလေ။အခုဆက်လက်ပြီးတော့သတင်းပိပိုးချက်တွေသတင်းလွှာရင်းနဲ့အတူအပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်ပေးတော့မှာဖြစ်ပါလေ။
ကိုဗစ်ကရောဂါကြောင့်သေဆုံးသူတရာကျော်အထိတိုးလာနေချိန်မှာယောဂကူးစက်မှုတွေကိုထိထိရောက်ထိန်းချုပ်နိုင်အောင်လူလူကပူးပေါင်းဆောင်ရွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ယောဂကူးစက်မှုတွေအများဆုံးကြုံနေရတာကြောင့်အင်ပြင်မထွက်ဖို့အမိန့်ထုတ်ထားရတဲ့ရန်ကုန်တိုင်းထဲမှာသတင်းနှစ်ပတ်အတွင်းတိတာထင်ရှားတဲ့ရလဒ်တွေပေါ်ပေါက်လာအောင်လို့လူလူကပူးပေါင်းပါဝင်ကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းလိုက်ပါတယ်။ကူးစက်ခံရသူပေါင်း4000ဝန်းကျင်နဲ့သမတ်နေရာတွေမှာအသွာလာကန့်သက်ခံထားရသူကတော့6000နီးပါးရှိနေသလိုနောက်ထပ်ကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းထဲမှာကာယယောဂကာဝေးအစီအစဉ်တွေဟာလူလူရဲ့ပူပေါင်းမှုရမှသာအောင်မြင်နိုင်မယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့တက်နိုင်တယ်များအစွမ်းကုန်ပေါ့နော်ဖြစ်ညှစ်ထုတ်ပြီးတော့အားကိုရင်ကုန်သွားပြီဆိုတဲ့အမျိုးပေါ့နော်ဒီလိုသဘောမျိုးနဲ့ကျွန်တော်တို့ကကျူးပန်းပြီးတော့ပေါ့နော်ဒါနေညမပြတ်တကယ်ကျန်းမာရေးဝန်ထမ်းတွေကစီစဉ်အပြည့်နဲ့ရှည်တန်းအနေနဲ့ဆွမ်းဆန်းတဲ့မှာတောင်းရနေပါတယ်။ဒါပေမဲ့ဒီ result တွေပေါ့နော်။ကောင်းမွန်လာဖို့တက်ကတော့လက်ခုပ်ဆိုတာတစ်ဖက်တည်းတီးရင်မမီဘူးပဲပေါ့နော်။ဈေးမကြီးဝန်ထမ်းတွေဘလောက်ပဲကြိုးစားကြိုးစားတစ်ဖက်ကပြည်သူလူထုတွေပူပေါင်းမပါဝင်ဘူးပေါ့နော်။ဈေးမကြီးဝန်ထမ်းတွေပူပေါင်းဆောင်ရွက်မှုအားနဲ့မယ်ဒီလူမျိုးပြည်သူတွေဘက်ကပူပေါင်းဆောင်ရွက်မှုနည်းရင်တော့ခုနလက်ခုပ်တစ်ဖက်တည်းဘလောက်တီးတီးမမီပါဘူးခင်ဗျ။အဲ့တော့တစ်ဖက်ကဒီပြည်သူတွေပူပေါင်းပါဝင်မှုအားကောင်းရင်အားကောင်းသလိုပေါ်တော့လိုက်နိုင်နိုင်တာဆိုကျွန်တော်ရဲ့လက်ခုပ်တန်တကယ်ကိုကြည်ကြည်လောင်လောင်မြင်းမြင်းဆက်ဆံရင်းထွက်လာမှာဖြစ်ပါတယ
်။ကံယောဂထိန်းချုပ်ရေးကြိုးပမ်းနေချိန်မှာဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုယောဂကုသမှုမရှိသေးဘူးနဲ့လူနာတွေအသက်သေဆုံးမှုမရှိသေးဘူးနောက်ပြီးတော့အသွားအလာကန့်သက်ခံရသူတွေအတွက်နေရာထိုင်ခင်းအလုံးလောက်ရရှိဖို့နဲ့တခွဲတည်ပြူလူနာတွေနဲ့ချစ်တွေ့မှုရှိခဲ့သူတွေကိုစုံလမ်းဖော်ထုတ်စစ်ဆေးဖို့အချိန်ချင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ကပြင်လာတဲ့လူဦးရေ1000ဝန်းကျင်အတွက်စောင့်ကြည့်စစ်ဆေးရေးစခန်းလေးအသစ်ခုနှစ်ခုတိုးချဲ့ထားပေမယ့်စေတနာဝန်ထမ်းလိုအပ်ချက်ရှိနေတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ဆေးရုံတွေလုံလောက်မှုရှိအောင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့စောင့်ကြည့်စစ်ဆေးရေးစခန်းတွေနဲ့လိုအပ်တဲ့စေတနာဝန်ထမ်းတွေပစ္စည်းကရိယာတွေရရှိရေးကြိုးပမ်းနေကြောင်းမနေ့ရက online ကပြောကြတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကယောဂထိန်းချုပ်ကဝင်နိုင်ရင်ပြည်သူတွေပါလိုက်နာဆောင်ရွက်ဖို့ကိုလည်းအတိုင်းအမြန်ပုဂ္ဂိုလ်ကတိုက်တွန်းပြောဆိုထားပါတယ်
။အခုအချိန်မှာတော့ဒီအဓိကအဖြစ်ရန်ကုန်တိုင်းမှာဒီကိုဗစ်ယောဂပြန့်ပွားမှုကိုထိန်းချုပ်နိုင်မှုကိုကျမတို့အားလုံးအားဆိုင်ရပါမယ်။အဲ့တော့ရန်ကုန်မှာရှိတဲ့ကျမတို့ပြည်သူပြည်သားတယောက်ချင်းတယောက်ချင်းဟာကိုယ့်ရဲ့ကျန်းမာရေးကိုအားဆိုင်ပါ။ကိုကျမ်းမာဖို့ကိုကိုဗစ်ယောဂါမကူဖို့ဆိုတာအဲ့ဒါကိုပဲအဓိကထားပါကိုမကူရင်ကိုရှိရတဲ့လူများတွေမကူနိုင်ဘူးအဲ့တော့ကိုအတွက်ကိုလှုပ်တာဟာလူများတွေအတွက်လှုပ်တယ်ဆိုတဲ့သဘောလည်းရပါတယ်တရားမလို့ကျမတို့ရန်ကုန်ကပြည်သူပြည်သားများဟိုစိတ်ဓာတ်မကြပါနဲ့ရန်ကုန်ရန်ကုန်သူရန်ကုန်သားများတတ်သိရှိတယ်လို့အားလုံးကပြောကြပါတယ်အဲ့တော့မှန်ကန်တဲ့နေရာမှာတတ်သိရှိဖို့လိုပါတယ်အဲ့တော့အခုဒီကိုဗစ်ယောဂါကိုဖြတ်ကျော်တဲ့နေရာမှာအနိုင်ယူတဲ့နေရာမှာ
တတိရှိရှိနဲ့ဆွဲရှိရှိနဲ့ဆက်ပြီးလုပ်ကြပါလို့ကျွန်မအနေနဲ့မေတ္တာရက်ခံချင်ပါတယ်။ကိုဗစ်ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေလိုအပ်ချက်တွေအတွက်အသုံးပြုဖို့ဗန္ဓာယဝင်ကြီးဌာနကအထွေထွေပူဆောင်ဝေးပြည်လင်းရတထောင်ကျော်ကိုလည်းကိုဗစ်ရောဂါနဲ့ပတ်သက်ပြီးသုံးဖို့တတ်မှတ်ထားတယ်လို့အတိုင်းမင်္ဂန်ကပြောပါတယ်။
ဒီချိန်မှာရန်ကုန်မြို့မှာနေတဲ့ပြည်သူတွေဟောပေါ့နော်ကျန်တဲ့ဒီကိုဗစ်ဖြစ်ပေါ်တဲ့ဒေသပေါ်ခံကြီးနေမှာနေတဲ့ပြည်သူတွေတက်နိုင်တဲ့များမိမိအိမ်မှာပဲနေပေးပါအပြင်ထွက်ရင်ဘတ်စတက်ပါအပြေအဝအကာအကွယ်ယူပါကိုယ့်အတက်ကိုကာကွယ်သလိုဒီသားစုအတက်ကိုလည်းကာကွယ်ပေးခြင်းဖြစ်ပါတယ်တစ်ဖက်ကကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ရမှာလို့လည်းနည်းနည်းလေးမှလက်မ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံရွှေစီမြို့မှာကိုဗစ်ကပ်ရောဂါကာဝေတားဆီးရေးသတင်းတစ်ပတ်ကြာသွားလာကန့်သတ်ထားတာတွေအဆုံးသတ်လိုက်တာကြောင့်နယ်စပ်ကုန်သွယ်ရေးပြန်လည်စတင်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။သတင်းတစ်ပတ်ကြာသွားလာကန့်သတ်ထားတဲ့တရုတ်ရွှေစီမြို့ကိုမနေ့ကညပိုင်းကဖြစ်လျှော့လိုက်တယ်လို့မူဆယ်နယ်စပ်အကောက်ခွန်ဂိတ်ကိုလည်းတရုတ်နိုင်ငံကဒီနေ့ပဲပြန်ဖွင့်လိုက်တာကြောင့်နှစ်နိုင်ငံကုန်ကားတွေအပြန်အလှန်ဝင်ထွက်နေကြပါပြီ။ရွှေစီမြို့ရောက်မြန်မာနိုင်ငံသား၂ယောက်မှကိုဗစ်ရောဂါတွေ့ရှိခဲ့ပြီးရဲ့နောက်ပိုင်းအသွာလာကန့်သတ်မှုတွေစတင်ခဲ့တဲ့စက်တင်ဘာ15ရက်ကစလို့တရုတ်ဘက်သွားလို့မရဘဲ9ရက်လောက်စောင့်နေရတဲ့ကုန်ကားတရားကြော်ကလည်းဒီနေ့ဝင်ဝင်ရသွားပြီလို့မူဆယ်စံကုန်စီတိုင်းရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ဒီလိုတော့အဝင်ကုန်တင်ကားမျိုးစုံ၊ပစ္စည်းမျိုးစုံကဘာမှမရဆိုရင်တော့ဖန်လို့တဲလို့ဂျားလို့ဆက်တော်လို့မြို့ကြီးလို့အခြားကုန်စုံမျိုးစုံတွေကတော့ဂျားစီးပြား30လောက်ကဥဆောင်နေပြီ။ဒီလိုတော့အဲ့ဒီအတွက်ခေါင်းတွေကဂျပန်ဘာသာပြုညမှာပုံတွေရဒီနေ့မှာပြန်ပြီးတော့အကျိုးဆုံးဆက်စားဖြစ်လာပြီးတော့ဝင်ရောက်ချက်လို့ရပါဘူးပေါ့လေ
တရုတ်နိုင်ငံဘက်ကစောက်လို့ရပစ္စည်းအိမ်သုံးပစ္စည်းအထည်အလိတ်နဲ့စေဝါပစ္စည်းတွေကလည်းဒီနေ့ပဲမြန်မာနိုင်ငံထဲဝင်လာကြောင်းလည်းပြောပါတယ်ရွှေလီမြို့ထဲမှာနေကြရဲ့မြန်မာအလုပ်သမားအများစုကလည်းဒီနေ့စိတ်ယုံကြည်ဈေးဆိုင်တွေမှာအလုပ်ပြန်ဆင်းကြပါတယ်ဒါပေမဲ့လုပ်ငန်းဝင်ပြန်ဝင်မယ်ဆိုရင်တော့ရွှေလီမြို့ကျန်းမာရေးဌာနကထုတ်ပြီးရဲ့ကိုဗစ်ရောဂါစစ်ဆေးပစ္စည်းကြောင်းအထောက်အထားစာရွက်ပြရလိမ့်မယ်လို့ဒီနေ့အလုပ်ပြန်ဆင်းတဲ့မြန်မာလုပ်သားကိုနေမင်းဖြူကပြောပါတယ်
။စက်ရုံတွေရောဒီလိုမျိုးအလုပ်သမားတွေရောအကုန်လုံးဖွက်တယ်ဖွက်တာတော့ခုသူတို့ကျမကြီးစစ်သေးပြီးသားဆိုပြီးတော့မှစာရွက်လေးတွေပြရတယ်။အဲ့ဒါစာရွက်ရှိတဲ့သူဆိုရင်တွားလို့လာလို့လုပ်လို့ရတယ်မရှိဘူးဆိုလို့ရှိရင်တော့ဆမ်းနေတော့အလုပ
်ပြီးခဲ့တဲ့စက်တင်ဘာ23ရက်မှာမြန်မာအလုပ်သမား2ယောက်မှကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးရဲ့နောက်ရွှေလီအာနာပိုင်တွေကအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေချပြီးတစ်မျိုးလုံးအတိုင်းအတာနဲ့ရောဂါစစ်ဆေးမှုတွေကိုတပတ်ကြာလုပ်ခဲ့ရပါမြန်မာနှစ်ယောက်ရဲ့လက်ရှိကျန်းမာရေးအခြေအနေကတည်ငြိမ်နေပြီလို့တရုတ်သတင်းဌာနတွေမှရေးသားထားပါတယ်ရွှေလီတစ်မျိုးလုံးကိုဗစ်ရောဂါစစ်ဆေးရာတွေတပတ်လောက်လုပ်ပြီးရဲ့နောက်ရောဂါရှိသူထပ်မတွေ့ရတော့မြို့အချက်ချနေရာတွေမှာအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေကိုမနေ့ကစက်တင်ဘာ27ရက်မှာဖြေလျှော့လိုက်ပြီးညာပိုင်းမှာလည်းတမျိုးနယ်လုံးမီးရှူမီးပန်းတွေပစ်ပေါက်ခဲ့ကြတာပါယူနာပြည်နယ်တဲ့ကိုဗစ်အခြေပြုလူနာထပ်မတွေ့တော့တဲ့အချိန်မြန်မာပြည်တွင်းအရေးအတွက်မြန်မာဆန်ဆန်တိုးလာတာကလည်းကုန်သွယ်ရေးနဲ့လူဝင်ထွက်ထွက်အသာစီးအနေနဲ့ရှိနေုံပဲလို့ကုန်သွယ်ရေးကမြင်ပါတယ်မူဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကတော့လူဝင်ထွက်ကန့်သတ်တာကတော့အရင်အတိုင်းဆက်ရှိနေလိမ့်မယ်လို့ VOA ကိုပြောပါတယ်
ကျွန်တော်ပြည်သူတို့ကလူဝင်ထွက်တာဒီတိုင်းပဲဗျဘရဘောမှာနည်းနည်းကျွန်တော်အပြည့်ပြောရရင်တော့ပုံပြီးတော့သူတို့ရွှေလီမှာလုံးလုံးကလီးယားဖြစ်သွားပြီဆိုဒီဘက်ကဝင်တဲ့လူတို့တအားချက်တော့မဲ့သဘောတော့ရှိတာပေါ့လေသူတို့အားလုံးအောက်နက်ကနေတဲ့စစ်ပြည်သူတို့တမျိုးတော့
မြန်မာနိုင်ငံကိုဗစ်အတည်ပြုလူနာစတွေ့ခဲ့တဲ့မလကုံကစလို့တရုတ်ဘက်ကမြန်မာနဲ့ချိဆက်နေတဲ့နေသက်ပေါက်တွေကိုလုံခြုံရေးတင်းကျပ်ထားပြီးလူဝင်ထွက်ကိုလည်းဒီနေ့အထိပိတ်ထားတာပါကုန်ကားတွေကတော့ကျမကြီးစစ်ဆေးမှုလုပ်ထားရဲ့ရှင်မောင်းတွေနဲ့နေဆက်ကိတ်တွေမှာအပြန်အလှန်လူအစားထိုးဝင်ရောက်တဲ့စနစ်ကိုတရုတ်ဘက်ကကျင့်သုံးထားတာဖြစ်ပါတယ်။ကျွန်တော်ကတော့စော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ
။ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံနဲ့အင်ဒီနာချင်းထိုင်းနိုင်ငံကြားရောဂါပြန့်ပွားမဲ့အန္တရာယ်ကိုထိန်းချုပ်တဲ့အနေနဲ့ကန့်သတ်မှုတွေတိုးမြင့်လာတာကြောင့်နေဆက်ကုန်သွယ်ရေးမှာထိခိုက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျမကမအေးအေးမှာပါ။အင်ဒီနာချင်းမြန်မာနိုင်ငံမှာကပ်ရောဂါဖြစ်ပွားမှုနှုန်းတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းမယ်ဆိုင်နဲ့ရှမ်းပြည်နယ်တာချီလိတ်ကြားဆက်သွယ်ထားတဲ့ဂ ชิดเยอะด่ะแม่เนี่ยการนี่เพชรตันตัวหลานนี่เนี่ยมาคงเดียงก็ยืดจับกูเช่าซีด่ะเพชรตันเงินพิบูปีเดียดตัดเนี่ยปากกาเบกันตะไลด่าวะยังอ่ะกันตะเช่ไม่ใช่เบ้เงินทั่วตัวหลานคนนี้ปีท่าก็บีเม่คู่ขามารอทายเด็กก็ติดต่อตาเช่าชาไลปีเดียน้องมารอเนี่ยมาเด็กก็เลยลาดูทายเด็กก็คงเดียงก็เช่าซีด่ะเงินพิบูปีเนี่ยกันตะไลบาร์เอ อาจารย์ก็ได้เช็ดใจกงตัวเยี่ยมที่ใกล้หลานนี่เลยเช่นนี้เป็นต้นลูกมันนี่ร้องอ่ะรอท่านนั่งเงี้ยก็ยกว่าทิ้งช่วยสีเวมาส่วนนี้ต้องแก้จาวาเลยและจะรอท่านยังมาเนี่ยจะมาลูกสาวนี่เลยท่านสุยาเย่กันแต่ตาสีมุริฮะยังมาเนี่ยเงี้ยด้วยมาปูสุลานี่เลยกูพี่ยกับปูท่านแบบกูเปลี่ยนปัวกูเสร็จแล้วมากูกลับไปเลยอันนี้เนี่ยลูกสาวนี่รับใช้ไปเลยเช่นนี้ปูมุสุลาอ๋อท่านแบบก็จุดเด่นกลับไปนี่รับใช้ไป นั่นไงน้าเลี้ยงมูเลี้ยงมาอะไรกูปีเลี้ยงไงพูดจู่ๆลูกสาวนี่จ้าท่านไงเช่นไรขยันทุกที่เอาช่วยมูมิสเตอร์กระดิ่งเพชรปิชูบูรานีน่าท่านบ้านเนี่ยเป็นสุดยอดละวะจะไปอยู่ร้านดูแลได้เนี่ยมาเป็นการลาเอ๋ก้ามองดูกูท่านเป็นการเช่ามองขึ้นมาปีรอเวท่านเป็นการก้ามองดูเนี่ยลูกยิ่งเลวีท่านเป็นการวิญญาณร่มเอ๋ท่านเนี่ยจะอนาบายนี่ยังกันตาเช็ดดีจ้าท่านไงงานนี้ตาชิเล่งเหมือนแม่กงจีเนส สั่งยังต้องซีจิงการีสีเขียวยาจอมไม่สั่งเป็นมาเป็นมินิลาวะคุณรู้ท่านเด็กก็กันจะมูรีมีอะไรรู้ตาชิลีอนาบายนี่เป็นกาเลยท่านเด็กก็วิ่งลาเลยท่านเองงานด้านเนี่ยกงจีรีกูตาสีเป๊ะเป็นอะไรเช็คให้วิเดน่าเนี่ยมาเป็นกาเลยท่านกงจีพัฒน์ตั้งหูกูเป๊ะเป็นท่าเรือด้วยเนื้อจากกงจีเต้นเอกูพัฒน์ตั้งมองตีอาจอมส่งเสียงเนี่ยนะมูรีชินีจังท่านเนื้อจากกงจีรีก็สบายดีกว่าสาวกูอันยังรู้กี่เรื่องพิเศษไปบ่แต่สั่งยังอนาบายนี่กูต้องส ဒီလိုမြန်မာလာတဲ့အတွက်ထိုင်းတက်ကလည်းဆွေးမှုတွေဖြစ်ပြီးနေဆက်မှာတန်စုကျိုးတွေကာလာတွေလူဝင်လူထွက်တွေကိုဖမ်းဆီးတာတွေမြန်မာဘက်ကလာတဲ့ရေရွက်ပစ္စည်းတွေနဲ့ကားတွေကိုပိတ်လိုက်တာတွေလည်းရှိနေပါတယ်အခုအခါမှာတော့ထိုင်းရောက်ပိုင်းမှာနှစ်ဖက်တင်းမာတဲ့အခြေအနေတွေဖြစ်သွားခဲ့ပါတယ်ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပို့နေတာပါ
ဒီနေ့မှာရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအတန်းDVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00ခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့
Interset17နဲ့မြေဆက်3ဂျိုးလူတွေကနေနေတိုင်းည9:00နာရီမှာပြသားတယ်မိနစ်30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မှာတွေတွေးဆောင်မိန်းမြန်းကနေလည်းအပတ်စဉ်ကဏ္ဍတွေကို ဒီသတင်းပတ်ကနေစပြီးရန်ကုန်တိုင်းတစ်ခုလုံးကိုအိမ်ပြင်မထွက်ရအမိန့်ထုတ်လိုက်ရတဲ့အထိဖြစ်ခဲ့ရတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေမှာလည်းတိတိတတ်တာထိခိုက်ကုန်ပါတယ်။အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့နေရာတွေမှာမဲဆွယ်စည်းရုံးခွင့်လည်းမရှိတာကြောင့်နိုင်ငံရေးပါတီတွေလည်းကိုယ်တိုင်တွားရောက်မဲဆွယ်လို့လည်းမရပါဘူး။ဒီလိုအခြေအနေတွေကြားမှာလာမယ့်ရွေးကောက်ပွဲကိုအောင်အောင ကျွန်တော်တို့ရှိတာမှားဆိုတဲ့ဒီလိုတွေနဲ့ဒါသူတို့စိတ်ထဲမှာရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးရှိတယ်ဆိုရင်တော့ဒီမဲ့ပြည့်တဲ့ရာခိုင်ပြည်ကိုတန်နေပါသွားတာမျိုးတွေပေါ့နော်အဲ့ဒီလိုအခြေအနေမျိုးတွေပဲဖြစ်နိုင်ပါတယ်ကယောကကြောင့်အတွာလာကန့်တတ်ထားချိန်မှာနိုင်ငံရေးပါတီတွေအနေနဲ့အင်တာနက်အွန်လိုင်းနဲ့လူမှုကွန်ရက်ကနေစီယုံလှူရှားဖို့ကြိုးပမ်းတာတွေလည်းရှိနေတာပါနိ ကျွေးကောက်ပွဲကိုရွှေကိုတိုက်တွန်းခဲ့တာတွေလည်းရှိခဲ့ပါတယ်။နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ကဲရောဟာကူဆတ်မှုတွေဆက်များနေအောင်လေဆိုရင်တော့ကျွေးကောက်ပွဲကိုရွှေကိုစဉ်းစားတင်တယ်လို့သူကရှုမြင်ပါတယ်။ဟောအော်တိုဘန်လာခံအထိကောင်းကောင်းမထိနိုင်ဘူးဆိုရင်တော့ကျွေးကောက်ပွဲရွှေဆိုင်မှုစဉ်းစားတင်တယ်လို့မြင်တယ်။တကယ်လို့ကိုယ်စားလှယ်နောင်းနေတာဟောကိုမဲဆွယ်စီယု ေါ်မှာတော့အကြီးကြီးမားမားတက်ရောက်နိုင်တယ်လို့မြင်တယ
်။နိုင်ငံရေးပါတီတွေဟာမဲဆဲစီယုံရေးလုပ်ကြမှာတဦးနဲ့တဦး6ပေ6ပေလူ90ထိသာစုဝေးခွင့်ရှိတယ်လို့ခွင့်ပြုထားပေမဲ့ ဒီအဝင်မဲဆွေကွန်ပြူတဲ့စက်တင်ဘာ10ရက်နေ့မှာပဲလူမှုကွန်ရက်ပေါ်မှာထွက်လာတဲ့ပုံတွေရတမတ်ချက်နဲ့မကညီတာတွေတွေ့ခဲ့ရပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဂျာမဲရွေးကောက်ပွဲမှာမဲပေးကွန်ရှိသူဟာ36နှစ်တန်းကျော်ရှိပေမဲ့ကယောကကြောင့်မဲပေးနိုင်ကြပါမလားဆိုတာကလည်းစိုးရိမ်ပူပန်မှုတွေကရှိနေတာပါ။
ကျမကြီးပညာရှင်ဒေါက်တာမိုးကျော်ရင်နိုင်ကတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းကျင်းပါမယ်ဆိုရင်ကျမကြီးအတွက်ပြင်ဆင်ရမယ်ကိစ္စတွေအများပြရှိနေတာကိုကော်မရှင်အနေနဲ့တတိပြုတင်တယ်လို့တတိပေးပြောဆိုလိုက်ပါတယ်။ဒီမဲပေးတဲ့ကာလမှာဘာကိုကြည့်ရမှာလဲဆိုတော့ဒီမဲုံတရုံမှာဒီ26နှစ်တရက်အတွင်းမှာဒီ social
distancing နဲ့လူပနေရောက်မဲပေးနိုင်မလဲဆိုတာသူတို့တွက်ချက်ရမယ်မဲယုံကိုပို့ပြီးတော့ထပ်ပြီးချက်ဟိုလိုကောင်းလိုနိုင်တယ်နောက်တစ်ခုကအဲ့ဒီမှာမဲပေးတဲ့အခါမှာလဲခုနကလို
လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပန်60ကျော်ကကိုယ်စားလှယ်ပန်ချောက်ထောင်ကျော်ဝင်ရောက်ရှင်ပြိုင်မှုအမည်စင်းတင်သွင်းထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်ရှင်။သူရပိုင်ရုပ်တံနဲ့ရေဒီယိုကနေထုတ်လွှင့်မဲ့နိုင်ငံရေးပါတီတွေရဲ့ပြည်သူကိုစည်းရုံးဟောပြောချက်တွေကိုရွေးကောက်ပွဲကော်မရှင်ကစီစစ်ဖြတ်တောက်တာတွေရှိနေပြီးလူပေါင်းတဲ့ဒီမို ဲ့ယူကောက်ပွဲဆိုင်ရာပြည်သူကိုဟောပြောစည်းရုံးချက်တွေကိုဒီလရှိရနေ့ကစတင်ထုတ်လွှင့်ခဲ့တာပါဒီလိုထုတ်လွှင့်ရမှာဟောပြောချက်တွေကိုယူကောက်ပွဲကော်မရှင်ကစီစစ်တာတွေရှိနေပြီးလူပေါင်းတဲ့ဒီမိုကရက်တစ်ပါတီကသူတို့ရဲ့ဟောပြောချက်အတော်များများကိုစီစစ်ဖျက်တောက်မှုတွေရှိတဲ့အတွက်ထုတ်လွှင့်မှာမဟုတ်တဲ့အကြောင်းပါတီဥက္ကဋ္ဌဦးအောင်မိုးစောက VOA ကိုအခုလိုပြောပါတယ်
မှန်တကယ်ရက်22ရက်နေ့ကျွန်တော်ရရမယ်ရပြီသူရပိုက်ကြရင်ထုတ်သွင်းမှာပေါ့အခုကျွန်တော်တို့မလုပ်တော့ဘူးမသွားတော့ဘူးပေါ့နေရာတော့ဘူးအဓိကကတော့ဒီကျွန်တော်တို့ပြောမဲ့စာသားတွေပေါ့နော်ကိစ္စတွေကိုစင်စာလုပ်လို့
စင်စာဖြတ်တဲ့အချက်တွေမှာလေဘရောင်းတောင်လိုအကြီးစားစီမံကိန်းတွေကြောင့်တောင်သူတွေထိခိုက်တဲ့ကိစ္စလူငယ်တွေပြည်သူဝန်ထမ်းလုတ်ကင်မှုနေပါလာတဲ့ကိစ္စကုလသမဂ္ဂကထုတ်ပြန်တဲ့ကလေးတငယ်တွေရဲ့နေထိုင်မှုအခြေအနေနဲ့ပတ်သက်တဲ့တင်ကနန်စာရာတွေပါဝင်ကြောင်းပြောပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဟောပြောချက်တွေမှာလည်းဖျက်တောက်တာပြင်ဆင်တာတွေရှိခဲ့ကြောင်းပါတီဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ်
။ပြန်ကားတွေကိုဒီနယ်သားတွေကမြောက်ရီတုံးဆွေးရမယ်လို့ကိုဝင်ကြထမ်းတွေကိုပွဲအုပ်ချုပ်ခွင့်လို့အဲ့လိုမြောက်ခွင့်လို့ဆိုရည်ရွယ်ကြဖျက်ခံရတယ်။နောက်ပြီးတော့ဒီစစ်တော်မှာဒီတပါတီရဲ့ကြီးစုတာမျိုးကျွန်တော်ပါတီသက်မခံဘူး။အဲဒီရှိတဲ့ကတပါတီအစိုးရကိုပြည်သူတွေကဖြိုချခဲ့တာပဲတပါတီတော်တော်ကအစိုးရကပြည်သူကိုအကျိုးမရှိပါဘူးတပါတီလည်းမဟုတ်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုမျိုးရွာဆိုတာဖြုတ်ခံရတယ်အဲလားလူမျိုးငယ်ကြီးကလူတွေရောက်အောင်လူမျိုးကြီးဝင်လာကြင်ပြင်သွားအောင်ဒီအစနစ်ကိုကျွန်တော်တို့ပြန်လည်တင်ပြင်မယ်ဆိုတဲ့အဖြစ်ခံရတယ်
နိုင်ငံရေးပါတီတွေရဲ့ဟောပြောချက်တွေမှာဒုတာဝန်အရေးသုံးပါးကိုမထိခိုက်စေဖို့တမ်းရော်ကိုမပုတ်ခတ်ဖို့အကြမ်းဖက်တောင်းကျမှုကိုအားပေးတာမျိုးမဖြစ်စေဖို့စတဲ့အချက်တွေတားမြစ်ထားပြီးဥပဒေနဲ့မညီဆွတဲ့အချက်တွေကိုဖျက်တောက်တာဟာလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေကြောင်းနဲ့အချို့ဖျက်တောက်ထားတဲ့အချက်တွေကိုအခြားပါတီကြီးတွေကဟောပြောရာမှာသုံးစွဲခွင့်ပြုတာကြောင့်တန်းတို့ညီများမှုကိုထိခိုက်စေကြောင်းနဲ့ဥက္ကမောင်ဆွေကထောက်ပြပါတယ်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ပြီးအခုလိုပြောဆိုထားပါတယ်
။ပြည်ထောင်ရွေးကောက်ပွဲကော်မရှင်ကအခုလိုလုပ်တဲ့ကိစ္စဟာဒေါ်လေးစံရေးစံညွှန်းနေတဲ့လွဲချော်နေတယ်။အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကအစိုးရမဖြစ်ခင်အချိန်တွေမှာဒီပြည်ထောင်ရွေးကောက်ပွဲကော်မရှင်ရဲ့လုံနီးလုံဟာနေလုတ်တာကင်နိုင်နဲ့ပတ်သက်လို့အဝေခံဆုံးဖွဲ့စည်းဖြစ်ပါတယ်။သို့တော်လည်းပဲလူအစိုးရဖြစ်လာပြီးတော့အခုအချိန်ကြီးအောက်မှာလုတ်တဲ့ကိုင်းတဲ့ပုံစံတွေကနိုင်ငံရေးပါတီတွေသက်သာတဲ့ပုံစံကအရင်ထက်တော့မှအများကြီးကိုစိုးနေတဲ့အခြေအနေရှိတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါတယ်။ဘယ်သူပဲအာဏာရရပြီးပြောင်းရေးပေါ်ပေါ်ကော်မရှင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လုံထုံလုံနည်းနဲ့ပတ်သက်လို့နှီးဥတွေနဲ့ပတ်သက်လို့ပြင်ဖို့ဆင်ဖို့တော့တာဝန်ရှိလာပြီလို့
ပြောချက်မှာလေဗျဒီကိစ္စနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေကိုမေးမြန်းနိုင်ဖို့ဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံပြေဆိုတာမရှိခဲ့ပါဘူးလာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ်ပေးစနစ်မှာအဖွဲ့ရဲ့ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကတော့ဟောပြောချက်တွေအပေါ်စစ်စစ်တီးဖြတ်တာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောဆိုပါတယ်ကျွန်တော်တို့ရ
ကျွန်တော်တို့ကအာဘယ်တော့မှကျွန်တော်တို့ကဒီအရှိကိုအဲဒီခင်းစနစ်နဲ့ကိုက်ရင်ရေလျော်ကြီးရေစနစ်မျိုးကိုကျွန်တော်ရမှာပေါ့။ဒါမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်တွေနဲ့တတိပုဂ္ဂလကိုယ်စားလှယ်9000နီးပါးပါဝင်ရှင်းပြိုင်မှာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက် 6:00 AM ကနေ8:00 AM အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မိတ်ဆက်ညာ9:00 AM နဲ့9:00 AM အထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook
အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့သောကြာနေ့ကအမေရိကန်တရားရုံးချုပ်တရားသူကြီးရုတ်ဗေဒဂင်းစပတ်ကွယ်လွန်သွားတဲ့အတွက်တိုင်းပြည်တော်ဝန်စီမကောင်းဖြစ်နေကြသလို သူနေရာစားထိုးရွေးချယ်ရေးကအမေရိကန်နိုင်ငံရေးတိုက်ပွဲတစ်ခုဖြစ်လာပြန်ပါတယ်။သမ္မတထရန့်ကတော့ဒီသတင်းပတ်ထဲမှာစားထိုးမဲ့တရားသူကြီးကိုသူအဆိုပြုမယ်လို့အခိုင်အမာပြောနေပါတယ်။မင်းရှက်ကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ကပါ။သမ္မတအဆိုပြုတဲ့ဒီကိုထောက်ခံရေးအတွက်ဆက်လက်လှုပ်ဆောင်မယ်လို့ဆက်လက်တော့ခေါင်းဆောင်ကပြောပေမဲ့ဒီမိုကရက်တစ်ကတော့ရှေ့ဆက်မဆ ဆောင်ဖို့သူတို့ဘက်ကငင်းဆုံမယ်လို့ပြောနေပါလေ။ရွေးကောက်ပွဲကျင်းပကိုတလခွဲလောက်လိုမှာပဲတရားရုံးချုပ်တရားသူကြီးရွေးချယ်ရေးကိစ္စကပါတီနည်းစလုံးအတွက်နိုင်ငံရေးတိုက်ပွဲဖြစ်လာခဲ့တာပါ။ရူဘဲဒ်ဂင်းစပါဟာတရားရုံးချုပ်တရားသူကြီး၉ယောက်ထဲကတဦးအဖြစ်၂၈နှစ်ကြာတာဝန်ထမ်းခဲ့တဲ့သူပါ။သူ့နေရာအစားထိုးမဲ့သူဒီသတင်းပတ်ထဲမှာအဆိုပြုမယ်လို့သမ္မတထရန့်ပြောနေပေမဲ့ဒီမိုကရက်တီကတော့ရွေးကောက်ပွဲပြီးသမ္မတချမ်းသစ္စာကျင်းဆိုပွဲပြီးတဲ့အထိစောင့်တင်တယ်လို့ပြောနေပါလေ။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတဘက်ကစုပြုချက်ကိုဟန့်တားဖို့စဉ်းစားနေတဲ့အကြောင်း ABC ရုပ်သံကိုအခုလိုပြောပါလေ
။ Well, we have our options. We have arrows in our quiver that I'm not about to discuss right now.
ကျမတို့မှာမြင်ရရှိပါတယ်။ဦးကြည်ချက်ကိုအကောင့်ထဲပုံနဲ့နီးလန်းတွေရေးထားတယ်။ဒီချိန်မှာတော့ဒီကိစ္စကိုမဆွေးနွေးသေးပါဘူး။တကယ်တော့ကျမတို့တိုင်းပြည်အတွက်စိတ်ကိုကျွေးရစိန်ခေါ်မှုကြီးပါ။သမရနဲ့သူ့ရဲ့အပေါင်းပါရဲ့အချင်းများချက်တွေကရွေးကောက်ပွဲရလဒ်ကိုလက်မခံဘူးဆိုတာမျိုးချိန်ချောက်နေုံတည်းမဟုတ်တော့ပါဘူး။ဒါတော့ကျမတို့အဓိကရွေးရချက်က Ruth Bader Ginsburg လိုလားမယ်လို့ထင်တဲ့ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုကာဝယ်ဖို့နဲ့American ပြည်သူတွေကိုကိုရိုနာဗိုင်းရပ်စ်ဘေးကနေအကာအကွယ်ပေးနိုင်ဖို့ပါ
။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အတူဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်ကတော့သမ္မတထွန်းအစိုးရရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးတုံ့ပြန်ဆောင်ရွက်မှုတွေကိုတရားရုံးကျုပ်မှတိုင်ကြားရှင်းဆိုင်ဖြေရှင်းမှုစူးစမ်းနေတာပါ။နိုဝင်ဘာရွေးကောက်ပွဲကြီးရပ်ပိုင်းအတွင်းမှာပဲအဓိကကြားတဲ့ဗဟုအစိုးရကျန်းမာရေးဆောင်ရှက်မှုဥပဒေနဲ့ပတ်သက်လို့တရားရုံးကျုပ်ကကြားနာဖို့လည်းမျှော်လင့်ထားပါလေ။
So the president is rushing to make some kind of a decision because he in November 10th
သမရကဆုံးဖြတ်ချက်ကိုအရင်စလိုချမှတ်တာကလာမယ့် November 10ရက်နေ့လူတိုင်းတက်နိုင်တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိစ္စကိုကြားနာဆက်ဆင်းမှာမို့ပါသူက virus ပိုးကိုတိုက်ဖြတ်ဖို့မလိုချင်ပါဘူးလူတိုင်းတက်နိုင်တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေဆိုတာကိုပဲချက်သိမ်းချင်နေတာ
Republican တွေဘက်ကတော့စားထိုးမဲ့တရားရုံးချုပ်တရားသူကြီးဟာပါပါကြီးလွတ်လပ်ခွင့်နဲ့တခြား conservative တွေအတွက်ရေးကြီးတဲ့ကိစ္စသည်ကိုထောက်ခံသူဖြစ်ဖို့လိုတယ်လို့ပြောနေပါလေ။ပါပါကြီးလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်နဲ့တနက်ကင်ဆောင်ခွင့်လိုကိစ္စမျိုးတွေပါ။အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင် Texas City နဲ့အထက်လွှတ်တော်အမတ် Ted Cruz ကတော့ဖွဲ့စည်းပုံအခြေခံဥပဒေပါချက်တွေကို တသွေမသိကင်ဆွဲတဲ့တရားသူကြီးကိုရွေးချယ်ဖို့အရေးကြီးတယ်ဆိုပြီး ABC ရုပ်သံကိုပြောပါတယ
် You look for a proven record of has this individual stood up for the constitution defended free speech
ဒီလူ့ရဲ့သူတွေကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ခဲ့တဲ့အခြေအလားမှတ်တမ်းတွေရှိမရှိကြည့်ရပါလိမ့်မယ်လွတ်လပ်စွာပြောဆိုခွင့်ကိုကာကွယ်တဲ့သူတွေလားဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ကြသလားဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ကိုကာကွယ်ပေးသလားဆိုတာလေးပါ
လာမယ့်တပ္ပရရွေးကောက်ပွဲရလဟာ2020ရွေးကောက်ပွဲတုန်းကလိုအငင်းပွားမှုတွေရှိပြီးနောက်ဆုံးတရားရုံးကျုပ်ရဲ့အဆုံးအဖြတ်ကိုယူရတာမျိုးဖြစ်နိုင်တယ်အငင်းပွားမှုတွေရှိနိုင်တယ်ဆိုတာကို Republican ရောဒီမိုကရက်တွေပါသဘောတူကြပါတယ်ဒါကြောင့်လည်းအခုစားထိုးမဲ့တရားသူကြီးခန့်ရေးကိစ္စကအချိန်နဲ့နိုင်ငံရေးတိုက်ပွဲတစ်ခုဖြစ်လာနိုင်ပါတယ်တေချာလာကတော့လာမယ့်အမေရိကန်တပ္ပရရွေးကောက်ပွဲဟာတိုင်းပြည်အတွက်သိက္ခာအရေးကြီးပြီးအမှားရမကန်ဘူးလို့ပါတီမြေဆုံးသဘောတူထားတဲ့နိုင်ငံရေးရငင်းပွားစရာပြောင်းလဲတွေမတိငိမ့်တဲ့နိုင်ငံရေးအခြေအနေသစ်တွေကိုရင်ဆိုင်နေရကြောင်းပါခင်ဗျာကျွန်တော်သိထိုင်ပါပ
ါဟုတ်စဒီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ကိုဗစ် -19 ရောဂါကူးစက်ထားသူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကူတာရေးတွေကျန်းမာရေးဌာနနဲ့ပုဂ္ဂလိကကဏ္ဍအကြားဆွေးနွေးညှိနှိုင်းနေကြပါတယ်ဒီဆွေးနွေးမှုရဲ့နောက်ဆုံးအခြေအနေနဲ့အတူအကောင့်တွေပေါ်ပြီးဆိုတဲ့အခါရင်ဆိုင်ရနိုင်ခြေရှိတာတွေအားတာချက်တွေပါရီတိထားရမယ်စသည်အားဖြင့်အခုဆွေးနွေးခန်းစီစဉ်မှာနားဆင်ကြရပါမယ်ပုဂ္ဂလိကဆေးရုံတင်ဥက္ကဋ္ဌဆာကူရာဆေးရုံတွင်နေအကယ်ဒမီဆေးရုံတို့ရဲ့ဦးချုပ်သူဒေါက်တာထင်ပေါ်ပါရှတော်ဝင်ဆေးရုံကအထွေထွေအထူးကုသမားတော်ဒေါက်တာမိုးအောင်ကျော်နိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါဒေါက်တာထင်ပေါ်နဲ့ဒေါက်တာမိုးအောင်ကျော်နိုင် VUE ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပါခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့ရက်ကသတင်းထွက်တာပေါ့နော်public sector ပေါ့လေအများပြည်သူနဲ့ဆိုင်တဲ့အစိုးရကဏ္ဍပေါ့အစိုးရကျန်းမာရေးဆောင်ရှောက်မှုကဏ္ဍပိုင်းမှာကအခုဆိုရင်ကင်တွင်နိုင်တဲ့ပမာဏထဲတပြည်းနဲ့လွန်လာတဲ့အခြေအနေကိုရောက်ပြီဆိုတဲ့အခါကျတော့ဒီ COVID-19 ရောဂါကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးတော့ပုဂ္ဂလိကကျန်းမာရေးဆောင်ရှောက်မှုကဏ္ဍနဲ့ပါပေါင်းပြီးတော့လုပ်ဖို့ကျန်းမာရေးဝန်ကြီးဌာနနဲ့ပုဂ္ဂလိကဟလာဆေးရုံနေနဲ့ညှိနှိုင်းတိုင်ပင်များရှိတယ်ဆိုပြီးအခုရပိုင်းကသတင်းထွက်တာရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုလက်ရှိဒီအခြေအနေမှာရောက်နေပါပြီလေတော်ခင်ဗျာ
ဟုတ်ကဲ့အဲလုံးရတဲ့နေ့ကတော့ကျွန်တော်တို့ရဲ့ဒီပြည်တော်ဝင်ကြီးကနေပြီးတော့ပြောတာတော့ကျွန်တော်တို့ပုဂ္ဂလိကဒီကျန်းမာရေးကဏ္ဍကိုကုသခွင့်ပြုဖို့အတွက်ကိုမူအားဖြင့်သဘောတူလိုက်တယ်ပေါ့နော်သို့တော်လည်းကျွန်တော်တို့ဒီပုဂ္ဂလိကဆေးရုံတွေဘယ်ပုံဘယ်နည်းနဲ့ကုရမယ်ဆိုတဲ့အသေးစိတ်ညွှန်ကြားထားတာတော့မရှိသေးပါဘူးကျွန်တော်တို့ဒီနေ့မှစပြီးတော့ကျွန်တော်တို့ဒီ MOHS ပေါ့နော်အဲကျန်းမာရေးကဏ္ဍဝင်ကြီးဌာနနဲ့ကဒီသက်ဆိုင်ရာလူကြီးတွေနဲ့ကျွန်တော်တို့ပုဂ္ဂလိကဒီအတင်းဆေးရုံအတင်းရလူတွေနဲ့စပြီးတော့ဆွေးနွေးရပါတယ်ဆွေးနွေးတဲ့အခါမှာအဲဘယ်လိုမျိုးစပြီးတော့ဒီကုသတဲ့အပိုင်းမှာပုဂ္ဂလိကကဏ္ဍကနေပြီးတော့ဖြစ်နိုင်ခြေရှိတဲ့ကုသနဲ့နည်းလမ်းတွေကိုကျွန်တော်တို့တင်ပြပါတယ်နောက်တစ်ခုကကျွန်တော်တို့ဒါတစ်ခုပေါ့နော်ဒါကုသမှုအတွက်ပေါ့နောက်တစ်ခုက test ပါကျွန်တော်တို့ဒီပုဂ္ဂလိကဆေးရုံတွေမှာကိပေးကုမယ်ဆိုလို့ရှိရင်ပုဂ္ဂလိကဆေးရုံတွေကဒီကိုဗစ်ဟုတ်မဟုတ်ရုပ်စာတွေအတည်ပြုဖို့အတွက်ကိုစစ်ခွင့်ပြုမှာလားစစ်ခွင့်ပြုရင်စစ်တဲ့နီလန်းတွေအများကြီးရှိပါတယ်အဲ့ဒီမှာမှဘယ်နီလန်းကိုကျွန်တော်တို့ပေးစစ်မှာလဲပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုက financing နဲ့ပူဆိုင်ပါတယ်ကျွန်တော်တို့ပုဂ္ဂလိကအနေနဲ့ပြောကုပေးတဲ့အခါမှာနိုင်ငံအစိုးရကတော့ free of charge အနေနဲ့ကုပေးနေတယ်ပုဂ္ဂလိကရောပုံမှန်တိုင်း charges တွေယူနေမှာလားဆိုတဲ့အပိုင်းပေါ့ဒါကိုလည်းကျွန်တော်တို့က CSR ချူတော့ကနေပြီးတော့ကျွန်တော်တို့ဘလောက်ထိရှော့ချပြီးတော့ဒီဥစ္စာတွေကိုဒီကုသရေးဈေးတွေတက်တာအောင်လုပ်ပေးနိုင်မလဲဆိုတဲ့ကဏ္ဍတွေကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဲ့တော့အသေးစိတ်ကိုတော့မနက်ဖောက်ပါကျွန်တော်တို့ထပ်ဆွေးနွေးမှုရှိပါတယ်ခင
်ဗျ။ဒါဆိုရင်လက်ရှိအခြေအနေကပုဂ္ဂလိကကဏ္ဍပါဝင်လာဖို့အတွက်ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့အခြေအနေပဲရှိတာပေါ့နော်
။မှန်ပါတယ်ခင်ဗျ။
Okay ဆွေးနွေးနေတယ်ဆိုတော့အဲ့ဒီအလားအလာကရောဆရာဘယ်လောက်ထိအလားအလာကောင်းပါတယ်ပုဂ္ဂလိကကဏ္ဍဘယ်လောက်ထိအမြန်ဆုံးဘုရားကရေဖို့အခြေအနေရောက်နေပြီဆိုတော့ဘယ်လောက်လောက်အမြန်ဆုံးမှပုဂ္ဂလိကကဏ္ဍပါဝင်လာနိုင်ရည်ရှိပါလဲဆရာ။နောက်တစ်ခုကပုဂ္ဂလိကကဏ္ဍမှာရောဆေးရုံအားလုံးကရောပါဝင်ပါမလားဆရာပုဂ္ဂလိကဆေးရုံအားလုံးက။
ဒီမျိုးကတော်တော်ကောင်းပါတယ်ကိုဗစ်ကိုပုဂ္ဂလိကမှာကုပါဆိုရင်တော့ဒီဟာဒီ issue ကတော်တော်ခက်တဲ့ issue ဖြစ်သွားပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ပုဂ္ဂလိကဆေးရုံမှာရှိတဲ့အထူးဆေးရုံဝင်ကြီးဆိုတာပြည်သူဆေးရုံကြီးလာတာပါ။ 97% ကပြည်သူဆေးရုံကလာတာ။ဒီအချိန်မှာသူတို့မလာနိုင်တော့ဘူး။မလာနိုင်တော့တဲ့အတွက်ကြောင့် ကျွန်တော်တို့ကုပါဆိုလို့ရှိရင်သူတို့ကလည်းမလာဘူးကျွန်တော်တို့အိရှာပြဿနာအကြီးဖြစ်သွားပါလိမ့်မယ်ဆိုတော့ဒီအခြေအနေကိုကျွန်တော်တို့ကဘယ်လိုလုပ်မလဲဆိုတော့ government ကအိရှာကိုတာဝန်ယူပြီးတော့ private က facility provide လုပ်မှလာပေါ့နော်ဒါကတပိုင်းပေါ့အဲနောက်တစ်ခုကဟုတ်ပြီကျွန်တော်တို့ကပြန်စဉ်းစားတဲ့ဥက္ကာကြတော့ကျွန်တော်တို့က covid လူနာရွေးစဉ်းစားလို့မရဘူးခင်ဗျာတိုင်းငံလုံးမှာ covid မဟုတ်တဲ့လူနာက covid လူနာလည်းပုံများပါလ
ေရတယ်
မှန်ပါလေနော်အဲ့တော့ကျွန်တော်တို့ကကိုဗစ်မဟုတ်တဲ့လူနာတွေကိုကျွန်တော်တို့ private မှာဒီ FOC ကုလို့ရတဲ့ level အထိကိုကုပေးမယ်ဇယိတ်တောင်းလို့ရတဲ့ level တကူတောင်းပြီးတော့ကျွန်တော်တို့ကဒီ burden တွေကိုကျွန်တော်တို့က share လုပ်ယူလိုက်ရင်အစိုးရဆေးရုံတွေကိုဗစ်တက်တဲ့ကုလတိုင်းရဲ့ဆေးရုံတွေအများကြီးထွက်လာနိုင်မယ်လို့ကျွန်တော်တို့ကယူဆပါတယ်ဒါလည်း option တစ်ခုပေါ့နော်ကျွန်တော်တို့ဒါကိုလည်းဒီရောက်ဆောင်လည်းအကြံပြုထားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ကျွန်တော်ဟိုတစ်ဆက်တည်းပါပဲဟိုဒေါက်တာဘိုးအောင်ကျွန်တော်လည်းစီမသွားခင်ပါဆရာနောက်တစ်ခုမေးခွန်းလေးကပုဂ္ဂလိကစေယုံတွေအားလုံးအနေထားကရောသူတို့ကပါဝင်ဖို့အတွက်လူလူလားလားရှိကြပါရဲ့လားဆရာ
အဲ့ဒါကတော့ကျွန်တော်တို့ဟိုဒီနိုင်ငံတော်အစိုးရခွင့်ပြုတဲ့ပုံမှန်မူတည်ပါတယ်ခင်ဗျာဘယ်ဥပမာပေါ့ကိုဗစ်လူနာဆိုရင်ကျွန်တော်တို့ဟို gradient ပြောရင်တော့ age symptomatic တွေရှိတယ် mild symptom တွေရှိတယ်တခါဒီတဲ့ပူဆိုးလာတယ်အသက်ရှူချောင်းဆိုးတယ်ဖျားတယ်ပေါ့နော်ဟိုအဲ့လိုမျိုးတွေဖြစ်လာတဲ့လူနာတွေရှိတယ်ပေါ့နောက်ဆုံးပူဆိုးတာတော့ ICU ပို့ပြီးတော့အသက်ရှူဆက်တွေတက်ရတယ် level အထိဖြစ်လာတယ်ပေါ့အကြိမ်မှာကျွန်တော်တို့က asymptomatic ပေါ့နော် mild symptom တွေရိုးရိုးနဲ့တိတိခန်းထဲမှာပဲထားလိုက်ုံပဲသူတို့ဖြစ်တဲ့ရောဂါနည်းနည်းလေးဖျားတာဖင်တာကောင်းတာလေးတွေပေါ့လေအဲ့ဒါလေးတွေကိုကိုပေးလောက်ယုံပဲဆိုရင်တော့တော်တော်များများကကုနိုင်တဲ့အနေသားတော့ရှိပါတယ်ဒီတဲ့ဆိုးလာရင်တော့ပြည်သူဆေးကိုပို့ပေါ့လေ
ပို့ပို့ပ
ါဆိုးပို့အဲ့တော့ဒီအနေသားပေါ်မှာဘယ်လိုပုံစံနဲ့ဘယ်ဆေးကိုဘယ်လိုခွင့်ပြုမယ်ဆိုတဲ့ဥစ္စာပေါ်မှာမူတည်ပြီးတော့ဘယ်သူတွေဘယ်လောက်ပူပေါင်းမယ်ဆိုတာအဲ့တော့ကြာပါပဲသိနိုင်ပါမှာအခုတော့ကျွန်တော်တရားမပြောနိုင်သေးပါဘူးခင်ဗျ
ဟုတ်ကဲ့ဆိုတော့မိုးကြော်နိုင်ဒေါက်တာတင်ပေါ်ရှင်းပြတော့တာအရာဆိုရင်ကျွန်တော်တို့နားလည်နိုင်တာကပါလဲဆိုတော့ဒီကိစ္စမှာရင်ဆိုင်ရမယ့်အခြေအနေတွေအများကြီးရှိတယ်ခုနလိုဟလာလူသားအရင်းမြစ်ပိုင်းပေါ့ဆရာဝန်ကြီးတွေရရှိနိုင်ခြေပိုင်းတမိုင်ပညာရှင်တွေရရှိနိုင်ခြေပိုင်းနောက်တစ်ခုကဟလာကုသမှုပိုင်းဘယ်လိုကုသမှုပေးမလဲဟလာတက်ခွဲခန်းကိစ္စဘယ်လိုတက်ခွဲကြမလဲဘယ်လိုနည်းနဲ့တက်ခွဲကြမလဲပြီးတဲ့အခါကျရင်အလားပစ္စည်းတစ်ဆရာပိုင်းကာကွယ်ရေးပိုင်းဒါတွေအများကြီးရေဆမ်းရမယ့်အခြေအနေကြတော့ကျွန်တော်တို့တော်တော်ဒီပေါ်ပြောသွားတာနဲ့ကျွန်တော်တို့နားလည်လို့ရပါတယ်။ဒါပေမဲ့တစ်ခါမှဒီလိုမျိုးဒီအများပြည်သူကျန်းမာရေးကဏ္ဍကပဲဒီကိစ္စကိုတောင်းယူလို့ဆောင်နေကြတာကနေပြီးတော့ပုဂ္ဂလိကကဏ္ဍကပါခွဲပြီးတော့တောင်းယူခြင်းအပြင်ဘယ်လိုအားသာချက်တွေပေါ်ရလာနိုင်မှာလဲဘုရားမောင်းကျော်နိုင်
။အဲ့တော့ပထမအနေနဲ့ဒီ private hospital တွေကပါဝင်နေတာတွေလည်းရှိပါတယ်။ဥပမာဖောင်ကြီးဒီ covid medical center မှာဆိုရင် private hospital တွေကနေကျွန်တော် contribute လုပ်ပြီးတော့ဒါဟိုသွားပြီးတော့ကူညီပြီးတော့ဈာမိုင်းဆောင်ရှောက်မှုပေးနေတာတွေကျွန်တော်တို့ကြားသိရပါတယ်။အဲ့တော့အခုဒီ private hospital တွေမှာကျွန်တော်တို့ဒီ covid လူနာတွေကိုကုသမှုပေးပြီဆိုလို့ရှိရင်အဓိကဒီလူနာထားတဲ့နေရာအစလာပြီပေါ့နော်။အဲ့တော့ infection prevention and control ဘိုင်းကအရေးကြီးလာတယ်။အဲ့တော့ဆေးရုံတွေမှာဒီတက်အဆောင်ရှိမှပဲပူအဆင်ပြေမယ်လို့ထင်တယ်။အဲတော့ကျွန်တော်တို့ကလူနာရိုးရိုးတာမန်လူနေရာတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုရင်ကိုဗစ်လူနာတွေကိုကုသမှုပေးနေတဲ့ဆေးရုံမှာတမယိုးကျလူနာတွေအနေနဲ့သွားပြဖို့အခက်အခဲရှိသွားလိမ့်မယ်။ဒါကြောင့်မလို့သူတို့ကိုတည်တံ့ထားနိုင်တဲ့ facility ရှိရမှာပေါ့နော်။နောက်တစ်ခုကဘယ်အဆင့်ထိလဲနော်ဆရာတင်ပေါ်ပြောသလိုကျွန်တော်တို့က general ward မှာထားတဲ့အနေဒီထားမျိုးဆိုရင်ပြဿနာပိတ်မရှိဘူးလို့ထင်တယ်။အဲ့ဒီကနေမှအချိန်ကြီးပြောင်းသွားတဲ့လူတွေကို ICU facility ပါပေးပြီးတော့ကုသဆောင်ရှောက်မှုပေးရမယ်ဆိုရင်ကျန်တဲ့လူနာတွေကိုလက်ခံနိုင်တဲ့စွာတော်တော်လေးနေသွားမှာဖြစ်သွားလိမ့်မယ်။ဒါဆိုလို့ရှိရင်ကျွန်တော်တို့ကဒီ private hospital တွေနဲ့ဒါကိုလက်ခံပြီးတော့ကုသမှုကူညီဆောင်ရွက်ပေးလို့တော့ဆန္ဒရှိတော်လည်းပဲအခက်အခဲကြီးအများကြီးကြုံတွေ့ရနိုင်တယ်။နောက် logistic ဘိုင်းနဲ့ဒီဘိုးစားပေါ့ material ဘိုင်းတွေဖြစ်ဆပ်ပူရှိတယ်ဒုတိယတော့ invention prevention control ဘိုင်းမှာပို့ပြီးကြည့်ပြရမယ်ပေါ့နော်နောက်တစ်ခုကတော့ဒီကျန်းမာရေးဆောင်ရှောက်မှုပေးနေတယ်ကျွန်တော်တို့ဒီသမားတော်တွေပါဝင်ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကလည်း private sector ကကိုယ်ဆေးရုံမှာဒီ covid လူနာတွေဆောင်ရှောက်မှုပေးမယ်ဆိုရင်ကိုယ့်ရဲ့မိသားစုကိုလည်းတစ်ဖက်ကပြန်ကြည့်ရမယ်ပိုင်းဖြစ်လာတယ်ဆိုတော့အိမ်ပြန်ပြီးခုမှလာသို့မဟုတ်ဆေးရုံရဲ့ပတ်ဝန်းကျင်မှာနေထိုင်ပြီးကျန်းမာရေးဆောင်ရှောက်မှုပေးမလားဆိုတော့ဟို challenges တွေကတော့အများကြီးရှိပါတယ်ပေါ့နော်အတော်များတယ်နောက်တစ်ခုကဒီဟိုကုန်ကြစည်ရိမ်ပိုင်းကိုရော ဘလို့ယူစမလဲပေါ့เนาะအဲ့တော့ကျွန်တော်တို့ဒီ quarantine center တွေမှာဆိုရတောင်းဝန်ယူပြီးတော့ဆောင်ရွက်တယ်အဲ့တော့ခုနပတ်စံတိုင်းနယ်နယ်လူက hotel quarantine ဆိုပြီးတော့တည်တံ့သွားတယ်ပေါ့အဲ့တော့အခု private sector တွေပေးလိုက်တဲ့သဘောကောဒါဒီငွေကုန်ကြကြ cost sharing လုပ်ပြီးပတ်စံကုန်ကြစိတ်ကိုလူနာကလက်ခံပြီးကိုတတ်မှတ်ထားတဲ့ private hospital မှာတက်ချင်တယ်ဆိုရင်တော့သူတို့ကိုခွင့်ပြုပေးမလားဘယ်တိုင်းထားဒီကုသမှုပေးမလဲနောက်တစ်ခါ standard เนาะဒီ operative procedure တွေကိုဘယ်လိုလုပ်နိုင်တယ်လဲဘယ်သူတွေကစစ်ဆေးမလဲဆိုတော့အများကြီးပဲ challenges တွေကတော့ရှိပါတယ်ပေါ့เนาะဒါတော့အတူတကွာပူးပေါင်းဆောင်ရွက်ခြင်းအပြင်ဒီတတ်မှတ်ထားတဲ့ guideline တစ်ခုထွက်လာပါလိမ့်မယ်အဲ့တော့ private hospital တိုင်းကတော့ဒါကိုကဲလုပ်ပေးနိုင်ဖို့အခက်အခဲအများကြီးရှိမယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒရော်တင်ပေါ်ကျွန်တော်နားလေတလောက်ကအခုကဘာဖြစ်တယ်လဲဆိုတော့ပထမပိုင်းတုန်းကဘရောင်းအခုချိန်ထိဒီဆိုရဲကျမိုက်ဌာနကနေပြီးလှုပ်ဆောင်လုပ်နေတဲ့ပုံကဘာလဲဆိုတော့ဟလာ positive ဖြစ်တယ်ဆိုတာနဲ့သူအကုန်လုံးမသွားတာလीမသွားပြီးတော့သူအကုန်လုံးထည့်ထားလိုက်တာတချို့လူတွေကထည့်ထားဖို့မလိုဘူးတကယ်တကယ်ကြတော့တချို့လူတွေကအိမ်မှာနေပေါ့ဒါမှမဟုတ်ရင်ဟလာသူတို့တင့်တော်တဲ့နေရာမှာနေပေါ့အစိုးရရှိနေတဲ့နေရာဌာနတွေမှာလာပြီးတော့ပုံနေတာမျိုးဖြစ်ဘူးအခုကပုံနေတယ်တခါလူတွေရောတယ်လာငကူယောဂအခန်းရှိတဲ့လူတွေရောမရှိတဲ့လူတွေရောထားတဲ့ပါညာဒီလိုပြဿနာတွေရှိနေတဲ့အခါကျတော့ဥပမာအတချို့တက်နိုင်တဲ့လူတွေကသူတို့ positive ဖြစ်တယ်ဒါပေမဲ့သူတို့ကကျန်းကျန်းမှမှာပဲကျွန်တော်တို့ပြောသလိုက asymptomatic လို့ပဲပြောပေါ့နော်ယောဂလက္ခဏာမပြသေးဘူးဆိုရင်သူတို့ကပုဂ္ဂိကဆေးရုံဆေးကမှနေပြီးတော့သူတို့ဒီ covid ကိုစောင့်ကြည့်ပြီးတော့ကုမယ်ဆိုရင်ဟာမျိုးပေါ့သူတို့ကတက်နိုင်တဲ့လူတွေဖြစ်မယ်ဆိုတော့အဲ့လိုမျိုးဝုံဝုံခွဲပြီးတော့လုံနိုင်အောင်ဒီအများကြီးပြကျွန်မရဲ့ကဏ္ဍမှာဝန်တို့ဝန်ဘူးရော့သွားစီဘူးလေဒါကိုစဉ်းစားတယ်လို့အခြေခံအပြင်ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့အဲ့လိုပုံစံမျိုးဖြစ်နိုင်ပါသလားဆရာ
အဲဖြစ်လဲဖြစ်နိုင်တယ်ဆရာအခုလဲလုံနေပါလေဥပမာတော့ဟိုဖောင်ကြီးပေါ့နော်ဖောင်ကြီးကတော့ကျွန်တော်စတယ်ကကျွန်တော်တို့မတ်လပေါ်လောက်တည်းကစတယ်ကကျွန်တော်ယနေ့ဒီကျွန်တော်တို့ပုဂ္ဂလိကနေပြီးတော့ဟိုဆိုတောက်လျှောက်ပဲအဲ့ဒီမှာ support လုပ်နေတာပါအဲ့တော့ကျွန်တော်တို့ပထမပိုင်းမှာဒီဝေဘာကြီးနဲ့ကျွန်တော်တို့တောက်ကလာကျဲလုံးနိုင်တဲ့အချိန်မှာကျွန်တော်တို့ကပါလဲဆိုလို့ရှိရင်ဟုတ်တယ်ဟိုမှာကုတယ်ဆိုတော့ဆရာပြောသလိုပဲတက်တာလဲ symptom တွေကလည်းမရှိဘူးပေါ့နော်ကောင်းနေရဲ့နောက်ကျွန်တော်တို့ဒီစစ်လိုက်တယ်ဒုတိယအကျင့်စစ်လိုက်လို့ negative ဖြစ်တယ်ဆိုရင်အဲ့ဒီကိုရွှေ့လိုက်တယ်ပေါင်ကြီးကိုရွှေ့လိုက်တယ်ဆိုတော့စိတ်ချတဲ့လူနာတွေကျွန်တော်တို့ရွှေ့လိုက်တယ်ပေါ့အဲဒီလို strategy နဲ့ကုနေရနေပြီးတော့ရခိုင်မှာဆပြီးတော့တွေ့ပြီးတော့များလဲများလာဘုန်းတို့ကျွန်တော်တို့ကအကုန်လုံးတည်ချလာတယ်သူနည်းနည်းလေးယောဂအချိန်လေးဆိုးတဲ့လူဘောဆောက်တော့ asymptomatic ကိုအကုန်လုံးကျွန်တော်ရောတော့ပြီးတော့ကျွန်တော်ပြုံပြီးတော့တွင်းလိုက်တယ်တွင်းပြီးတဲ့နောက်ပိုင်းမှာကျွန်တော်အဲ့မှာထပ်ခွဲပလိုက်တယ်အဲ့မှာတွင်းလိုက်ပြီးတော့မှဩဒီအရတော့ဒီမှာထားပြီးကိုရမယ်လူလားဒါရီကတော့နည်းနည်းယောဂမပြင်းထန်ဘူးဆောက်တော့ပြောတယ်ကျွန်တော်တို့ဒီ quarantine ပုံစံမျိုးကျွန်တော်တို့ထားပြီးကုလို့ရတဲ့အနေထားရှိတဲ့နေရာမျိုးမှာကျွန်တော်တို့ခွဲပြီးတော့ထုတ်လိုက်ပါတယ်ဒီလိုမျိုးကျွန်တော်တို့ခွဲပြီးတော့ကုလိုက်တဲ့အခါမှာယောဂအခန်းတိတ်ပြီးတော့မပြင်းထန်တဲ့သူနာတွေတက်ကပိုပြီးတက်တော့တက်တာရတာပေါ့နော်ဒါကတစ်ပိုင်းပါနောက်တစ်ခုကကျွန်ပြောတဲ့အထဲမှာဘာပါလဲဆိုလို့ရှိရင်ကျွန်တော်တို့ကတန်တရားလူနာပါတန်တရားလူနာတွေကိုကျွန်တော်တို့ကကွာရန်တင်းလုပ်ပြီးတော့ဆုထားတဲ့အခါမှာစင်ဂျယ်ရူးနေမဟုတ်ဘဲနဲ့၄-၅ယောက်သွားဆုထားမှာ
ဟုတ်တယ်
အဲ့လိုစုထားမိပြီးအဲ့တရားကစစ်လိုက်တဲ့အခါမှာထားပါတော့တယောက်သောသူက positive ဖြစ်ပြီးကျန်တဲ့လူ၄ယောက်က negative ဖြစ်တဲ့အခါမှာအဲ့ positive ဖြစ်တဲ့လူကိုချက်ချင်းဆွဲမထုတ်နိုင်တဲ့ကာလာလေးတစ်ခုဖြစ်သွားပါလေဖြစ်သွားတဲ့အခါမှာဒီ cross infection ပေါ့လေအပြန်အလှန်အခန်းထဲမှာဒီလိုမျိုးဖြစ်မဲ့အန္တရာယ်ကြီးမားပါလေဒါကြောင့်မလို့ဒီ government အနေနဲ့ဒီဟာကိုတေချာလိုက်ကြီးကြပ်ပြီးတော့ကဲလို့နေဒါကြောင့်မလို့သူ့ရဲ့capacity ကိုသူဘယ်ဟာမှာတော့သူဖြည့်တင်းရမယ်ဘယ်ဟာတွေတော့ရှော့ချမယ်ဆိုတဲ့ဥစ္စာကိုလုပ်တဲ့အခါမှာကျွန်တော်ဆင်းရုံဆင်းတဲ့ရဲ့အခြေအတွက်ကိုပါကျွန်တော်တို့တေချာတွက်ပြီးတော့ရှော့လိုက်ပါတယ်ဘောနော်ပထမ21ရက်24ရက်အခု17ရက်ဖြစ်သွားပြီဘောနော်အဲအဲ့လိုမျိုးတွေပေါ့အဲ့ဒါဆိုရင်ကျွန်တော်တို့တန်လိုပါဝင်လာနဲ့ထွက်တာနဲ့ပို့ပြီးတော့ကောင်းမယ်စောစောကလို့ပေါ့ဟိုအသေးစားဖြစ်တာတွေနဲ့နှုတ်တာတွေနဲ့ဒါတွေဒီလိုမျိုးခွဲတာတွေတော့အခုတော့လုပ်နေပါတယ်
ဟုတ်
ကဲ့ဆောသောထပ်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပုဂ္ဂလိကကိုပို့မယ်ဆိုလို့ရှိရင်လည်းဒီလိုမျိုးဟို asymptomatic နဲ့ mild ဆိုရင်တော့ပို့ပြီးတော့ possibility များတာပေါ့နော်အ ဒါဒါမျိုးတွေဆိုရင်တော့ပိုပြီး efficient ဖြစ်တာပေါ့ကျွန်တော်တို့ပြောတာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အဲဒီမှာအခုနောက်ဆုံးစကားပေါ့နော်ပို့ပြီးတော့ထိရောက်မှုရှိလာမယ်လို့ဆိုတော့တော်တော်မောင်းကြွန်လိုက်ပုဂ္ဂလိကကဏ္ဍကဟူကောင်းပါဝင်လာရင်ကျွန်တော်တို့ကိုဗစ်ကာကွယ်ရေးကုသရေးကာကွယ်ရေးပိုင်းလည်းပါပါတယ်ဒီကိစ္စကကုသရေးပိုင်းပေါ့နော်စသဖြင့်ဒီကဏ္ဍမှာကိုဗစ်ကိုရင်ဆိုင်တိုက်ခိုက်တဲ့နေရာမှာကျွန်တော်တို့ပို့ပြီးတော့ထိရောက်မှုရှိလာမယ်လို့တော်တော်မောင်းကြွန်လိုက်ယုံကြည်ကြည်ရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ကုသမှုပိုင်းမှာတော့ဒါတိုးတက်မှုရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ပေါ့နော်ဒီပုဂ္ဂလိကမှာအခုလက်ရှိရောက်ပြီးတော့ဒီကိုဗစ်ကုသရေးပိုင်းမှာပါဝင်လို့တဲ့ဆရာဝန်တွေလည်းရှိမှာပါဆိုတော့သူတို့အနေနဲ့ပူးပေါင်းပြီးတော့ဒီပုဂ္ဂလိကဆေးရုံနေရာတွေမှာတာဝန်ယူပြီးဆောင်ရွက်ပေးနိုင်ရင်အစိုးရမှာဒီ positive patient တွေဝန်တုံးဝန်ဖိုးကိုတစ်ဖက်ကနီလန်းကနေဖြည့်ဆင်းပေးနိုင်မယ်ကုသပိုင်းပါလေပူပြီးတော့တတိယရောက်လှုပ်လာနိုင်မယ် efficient ဖို့ဖြစ်လာမယ်လို့ကျွန်တော်အနေနဲ့ထင်နေပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်ပြီးတော့ဒီနောက်တစ်ပိုင်းမှာလည်းတော်တော်တင်ပေါ်ပုဂ္ဂလိကကဏ္ဍရောက်လာရင်ဆေးရုံဝန်ထမ်းတွေရဲ့ကာကွယ်ရေးပေါ့ဒါလည်းအဓိကကြားတဲ့အေးအစားတခုဖြစ်လာပါဘူးပုဂ္ဂလိကကဏ္ဍအနေနဲ့ကိုယ်ဝန်ထမ်းတွေလောကမကူးဆက်အောင်ကာကွယ်နိုင်ဖို့အတွက်ကိုရောတတိယရောက်လှုပ်ရှားဖို့ဘယ်လိုရှိမလဲခင်ဗျာတော်တယ်ပေါ့အ
ဲဒါဒီလိုရှိတယ်ရေးကြီးပါတယ်အဲကျွန်တော်တို့ပုဂ္ဂလိကမှာလည်းအကယ်၍များကူးရမှာမယ်ဆိုလို့ရှိရင်ဒီဝန်ထမ်းတွေအတွက်ကိုဟိုမှာ PPE ပေါ့နော် PPE တွေလည်းကျွန်တော်တို့အပြည့်အဝသုံးရမှာပါနောက်တစ်ခုကဒီအထက်ကြီးအထက်ကြီးအခန်းကြီးအခန်းကြီးနောက်ဇုံခွဲတယ်ခေါ်တာပေါ့လေဇုံမျိုးလည်းကျွန်တော်တို့ကတိတိကျကျခွဲပေးရမှာပါနောက်တစ်ခုကဘာလဲဆိုလို့ရှိရင်ဟုတ်ပြီဒီလိုခွဲတယ်အခက်သူကသူကုသတယ်သို့တော့ထွက်လာတဲ့ waste တွေရှိပါသေးတယ် waste management လည်းကျွန်တော်တို့ကကောင်းကောင်းလုပ်ပြီးဖို့လိုပါတယ်ဥပမာပေါ့ဒီလူတွေက mask ဝတ်တယ်ဒီ mask ရဲ့မျက်နှာပြင်မှာလက်တွေစီးကြတယ်သို့တော့ mask ကို dispose လုပ်တယ်ပေါ့လွှတ်ပြတဲ့အခါကျတော့ဒီတိုင်းလည်းယူပြီးအမိုက်ကုန်းလည်းလွှတ်ဖြစ်တယ်အဲ့လက်ကလည်း contaminate ဖြစ်သွားတာပေါ့ကျွန်တော်အဲ့ဆိုတော့ကျွန်တော်တို့ကအစနေအဆုံးကြည့်လို့လိုပါတယ် control ပေါ့နော်ဒီဥစ္စာကိုယ်ဝန်ထမ်းတွေမဖြစ်အောင်ဘူးပေါ့ဒီဟာမှာအဲကျွန်တော်တို့ဘာလုပ်ရမလဲဆိုလို့ရှိရင်တကယ်ကျွန်တော်တို့ကလုပ် training တွေပေးရမှာ drill တွေလုပ်ရမှာ PPE တွေကိုဘယ်လိုဝတ်ရမှာဘယ်လို dispose လုပ်ရမှာလဲပေါ့နော်အဲ့ဒါလေးနောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံတော်အစိုးရကလည်း guideline လုပ်ထားတာတွေရှိပါတယ်ကျွန်တော်တို့လက်ရှိပါတယ်ဒီ guideline အတိုင်းလဲကျွန်တော်တို့ကသွားနေပါတယ်လက်ရှိလည်းသွားနေပါတယ်အဲ့တော့အရာတွေတိုင်းလဲကျွန်တော်တို့သွားရမယ်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ရဲ့ပုဂ္ဂလိကအခန်းကဏ္ဍကိုပြီးပြီဆိုရင်ဒီဟာတွေကအားလုံးက record တယ်လည်းဖြစ်တယ်ကျွန်တော်တို့နောက်တစ်ခုကိုယ်ဝန်ထမ်းကိုကာဝယ်ဖို့ဆိုတဲ့အခါမှာကုသရေးနဲ့ပတ်သက်တာကာဝယ်ဖို့တွေမကပါဘူးပြည်သူလူထုကကျွန်တော်တို့ရဲ့ private sector ကိုလားလေဖို့ရည်ကြီးပါတယ်ဘာလို့ဆိုတော့ private ဖြစ်တဲ့အတွက်ကြောင့်ဒီကောင်လေးဒီပတ်စံနေယူတာဘာတွေယူတာဆိုပြီးတော့ဆူးလုံးမဲ့ကိစ္စကလည်းကျွန်တော်တို့ကအဲ့ကိစ္စကလည်းတစ်ခါကကြောက်ရတယ်ဆိုတော့ကကျွန်တော်ဒီရောကလည်းပတ်သက်လာပြီးခုတဲ့ခါမှာလည်းနိုင်ငံတော်ဆိုရကပုဂ္ဂလိကခန်းကဏ္ဍမှာခုလို့ရှိရင်ဘိုင်လောပေါ့နော်တရားလေးပြဆန်းပြီးတော့ထုတ်ပေးနိုင်ဖို့လိုပါတယ်ကျွန်တော်တို့ကလည်းပုံမှန်တိုင်း consent ယူတယ်ဒါဓမ္မသာလင်း medical legal problem တွေကျွန်တော်တို့မဖြစ်လာမှာပေါ့နော်ကျွန်တော်တို့ကတရားစနစ်တကျလုပ်ပြီးမယ်လေလူနာပဲစိုက်ကဒီပေါ်မှာနားလည်မှုရှိဘူးလည်းလိုပါလေ
။ဟုတ်ကဲ့ပါခင်ဗျ။ Ramon Jonai Ramon Jonai ကဒါပြပဒုတိယကဘူးဆရာဝန်တရားအနေနဲ့အခုလိုမျိုးပုံမိကကဏ္ဍကိုပါလည်းတွဲပြီးတော့ပူပေါင်းပါဝင်ပြီးတော့ COVID ကCOVID ကုသရေးလုပ်တဲ့စီစဉ်မှာ Ramon Jonai အနေနဲ့အဓိကအကြံပေးချင်တာများရှိတယ်ဆိုရင်ဘာအကြံပေးချင်လဲ
။အကြံပေးချင်တာကတော့အတူတကွပူပေါင်းဆောင်ရွက်ဖို့ပါပဲ။နော်အခုဒီဇမိုင်းနဲ့အကြသာဝန်ကြီးဌာနရဲ့ဒီအခုပုံတိကဆေးရုံများတင်တဲ့ပူပေါင်းပြီးတော့သူတို့သတ်မှတ်ထားတဲ့ဒီစနစ်တွေတိုင်း infection prevention control တတိယကြလုပ်ပြီးတော့လူနာရဲ့လူနာရှင်တွေရဲ့အဲသူကုသပေးမဲ့ဒီဇမိုင်းဝန်တန်းတွေဂျားထဲမှာဒီအဓိကပိုးမပြတ်နှံ့မှုစနစ်တကျကဆောင်ရွက်နိုင်ဖို့ရယ်နော်လူနာတွေရဲ့ဒီ progress မဆိုးသွားသွားအောင်ပေါ့နော်သူတို့ကိုတိုင်းမီအချိန်မီနဲ့အချိန်နဲ့တပြေးညီကုသမှုဆောင်ရွက်ပေးနိုင်ဖို့ဆိုတာအတူတကပူးပေါင်းဆောင်ရွက်ရင်တော့ဖြစ်နိုင်ပါတယ်လို့ဆက်ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ဒေါက်တာဘော်ကခုနကပြောသွားတဲ့ဟာတွေတစ်ခုကောက်ပြီးတော့ကျွန်တော်ညှိုးချုပ်လေးနေပြရစီတကယ်တကယ်မြန်မာနိုင်ငံရဲ့ပုဂ္ဂလိကကျန်းမာရေးဆောင်ရှောက်မှုကဏ္ဍနဲ့ပတ်သက်ရင်လူတွေမှာကျွန်တော်ဝေါ်ဖာတာကျွန်တော်တွေးမိတဲ့အသေးပါ love hate relationship ပေါ့နော
်
ပုဂ္ဂလိကကျန်းမာရေးကဏ္ဍကိုလူတွေကလုံးလုံးဘဝင်ကြနေသလားဆိုတော့လည်းပဲလုံးလုံးဘဝင်ကြနေတာတော့လည်းမဟုတ်ဘူးဒါပေမဲ့กินလို့ရသလားဆိုတော့လည်းပဲမกินဘူးပုဂ္ဂလိကဇမိုင်းကဏ္ဍကိုသွားနေရတယ်ဆက်ဆံနေရတယ်ပြနေရတယ်ဆိုတော့ဟိုမုံလည်းမမုံဘူး ချက်လားဆိုတော့လည်းမချက်ဘူးဆိုတဲ့ခံစားချက်မျိုးလူကြီးချက်များပြီးသူကြားထဲမှာရှိတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ဒီကိုဗစ်ကိုအခြေပြုပြီးတော့ဩဂလိကကျန်းမာရေးကန္တားရဲ့ပုံရိပ်ဒီမနိုင်ငံမှာပိုကောင်းလာအောင်လုပ်နိုင်မယ့်အလားအလာအခွင့်အလမ်းလို့ကျွန်တော်တို့မြင်လို့ရပါလားဆရာ
အာမြင်နိုင်ပါတယ်ဆရာဒါကိုပြောရလို့ရှိရင်တော့အခြေခံကြတဲ့အချက်ကြီးကျွန်တော်တို့ပုံကိကအခန်းကဏ္ဍမှာနှစ်ပိုင်းရှိပါတယ်ဆရာဆေးရုံရှိတယ် GP ရှိတယ်ပေါ့နော်တနင်္ဂနွေလုံးရဲ့ကျွန်တော်တို့ဒီကျမ်းမာရေးစစ်ပွဲကိုတိုက်နေတဲ့စစ်သားဥကြီးဘယ်လောက်ရှိတယ်လို့ပြောရင်ကျွန်တော်တို့လက်ရှိအချိန်မှာတေချာမသိဘူးဆရာနိုင်ငံတော်ကမွေးထုတ်လိုက်တဲ့ဆရာဝန်ကဒီနေ့စမ5000လောက်ရှိသွားပြီသို့တော်လည်းနိုင်ငံတော်မှာဆရာဝန်စစ်စစ်လုပ်နေတဲ့အရေးအတွက်ဘယ်လောက်ရှိလဲဆိုသူများနိုင်ငံတွေလို website တက်ကြည့်လို့မရဘူးကျွန်တော်တို့မသိဘူးစစ်သားဘယ်လောက်ရှိမှန်းကျွန်တော်တို့မသိဘူးအဲ့တော့လက်ရှိကျမ်းမာရေးအားသားဝင်ကြီးဌာနကသူ့ရဲ့ staff force ကိုတော့သူသိတယ်သောသော private မှာဘသူတွေဘလောက်ရှိတယ်သူမသိဒါတွေကိုသိဖို့လိုတယ်ဒါအပြင်ဒီလူတွေကိုလည်းသူ upgrade လုပ်ဖို့လိုတယ်ဆိုလိုတာက specialist တွေ private ကလည်းဖြစ်လာဖို့သူကြိုးစားတယ်ဒီလိုအချိန်မှာပို့ပြီးအသုံးတည်တာကိုဆရာကြီးတကယ်တမ်းကျွန်တော်တို့ရဲ့ primary health care ကိုစောင့်ရှောက်နေတာ GP ပ
ါဟုတ်ပါတယ
်တိုင်းနိုင်ငံလုံးရဲ့ 70% primary care ကို GP ကလုပ်ပေးနေတာကျွန်တော်တို့ private ကနည်းလေးเนาะ secondary နဲ့ tertiary ရဲ့ 70% ကိုကဲလို့ပေးနေတာက government hospital တို့အတွက်ကြောင့်တပြိုင်နက်တည်းကိုမွေးထုတ်ထားတဲ့ကလေးတွေပဲဒီကလေးတွေကိုတပြိုင်နက်တည်း develop ဖြစ်လာဖို့ဒီနိုင်ငံတော်အစိုးရရဲ့အဓိကဖြစ်တဲ့လုပ်ရလို့ကျွန်တော်ကတော့ဒီ covid ကာလမှာပုံပြီးပေါ်လွင်ပါတယ်အဲလိုတာသူလုပ်ထားရင်ဒီ vector force ကသူ့တဲ့ readiness ဖြစ်သွားပြီဒါဆိုလို့ရှိရင်ဒီဟာအတွက်ကိုအများကြီးသူ့မှာအာရုံတွေပြည်တာပေါ့နော်ကျွန်တော်တို့ဒီလိုမြင်ပါတယ်အဲ့တော့ဒီ health provider task force ဒီတပြိုင်နက်တည်း private ကို public ကိုတိုးတက်လာအောင်နိုင်ငံတော်အစိုးရအနေနဲ့လုပ်တင်ပါတယ်လို့ကျွန်တော်အကြံပြုချင
်ဟုတ်ကဲ့ဒရမိုးအောင်ကျော်နိုင်ရောဒီဒီဒီ covid ဒီပုဂ္ဂလိကကျန်းမာရေးကဏ္ဍရဲ့ပုံရိပ်ကောင်းပုံတိုးတက်လာဖို့အတွက်အခွင့်အလမ်းတရလို့မြင်ပါလားဒရမိုးအောင်ကျော်နိုင်အ
ဲမြင်ပါတယ်ခင်ဗျာနော်အဲ့တော့မြန်မာတွေဆိုတာကကျွန်တော်တို့လည်းဒီဟိုလူနာတွေကိုပြုစုစောင့်ရှောက်ပေးတဲ့လူတယောက်ဆရာဝန်တယောက်အနေနဲ့ပေါ့နော်ဒီကိုဗစ်ဖြစ်နိုင်တဲ့သူတွေကိုတော့စနစ်တကျကာကွယ်ပြီးတော့ကုသစောင့်ရှောက်မှုပေးပြီးတော့လိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ကလည်းကုသမှုပေးခြင်းနဲ့အပိုင်းပါရှိတယ်ပေါ့နော်ဆိုတော့ဒီလိုဆောင်ရွက်ပေးနိုင်ကြအဖြစ်ဒီဆိုရဆေးရုံတွေရဲ့ဝန်တော့ဝန်ပိုးလျှော့ချပေးနိုင်မယ်တစ်ဖက်ကဒီလူနာတွေရဲ့ယုံကြည်ကိုးစားမှုရရှိလာနိုင်တဲ့အခွင့်အလမ်းတရားဖြစ်ပါတယ်ဒါကြောင့်မလို့လေပူပေါင်းဒုတိယပူပေါင်းပြီးဆောင်ရွက်တင်ပါတယ်လို့ကျွန်တော်လည်းအချမ်းပြုချင်ပါတ
ယ်ဟုတ်ကဲ့ပါပါဝင်ဆွေးနွေးပြည့်တဲ့ဒေါက်တာထင်ပေါ်ဒေါက်တာမိုးအောင်ကျော်နိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ပုဂ္ဂလိကဆေးဝင်ဥက္ကဋ္ဌဒေါက်တာထင်ပေါ်အာရှတော်ဝင်ဆေးရုံကအထူးပြုအထူးကူတမားတော်ဒေါက်တာမိုးအောင်ကျော်နိုင်တို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုဆွေးနွေးကြမ်းကိုအင်္ဂါနေ့တိုင်းရီတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါခင်ဗျာပါ။ဒေဗီယာဝေးကွာပြီးကျမ်းမာကြော်ရှင်ကြပါစေ။ကျွန်တော်ကျော်သိမ့်ပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့လူလဲရင်ဆန်ခဲ့ရတဲ့စပိန်နိုင်ငံမှာပိုကူးဆက်မှုတွေပြန်တိုးလာတဲ့မက်ဒရစ်မြို့တော်မှာတော့ကရောဂါဆန်ရကန့်သတ်ချက်တွေကိုရပ်တိုးသမားလိုက်ပါတယ်။ဆယ်လေးရက်အတွင်းလူသသိန်းမှာတထောင်ကျော်ပိုကူးဆက်နေတဲ့အလုသမားလူရန်စာရရှိရာရက်ွက်39ခုကိုတနင်္လာနေ့ကစပြီးတော့ရဲတွေဆစ်လို့စောင့်ချနေပါဗျ။ခွင့်ပြုချက်ရမှာအဲ့ဒီရက်ွက်တွေထဲကနေထွက်ခွင့်ရှိတာကြောင့်စီးရဲသားတွေအပေါ်ခွဲခြားဆက်ဆံနေဆိုရဲဒေသခံတွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေပါဗျ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကွာရန်တင်းကာလကိုလျှော့ချလိုက်ရင်ပိုကူးဆက်မှုသတိတသာတိုးနိုင်တယ်လို့သတိပေးထားပေမဲ့လည်းစပိန်ကက်တလိုနီးယားဒေသမှာကွာရန်တင်းကာလကို14ရက်ကနေ10ရက်အထိလျှော့ချလိုက်တယ်လို့ပြည်သစ်နိုင်ငံမှာတော့14ရက်ကနေ9ရက်အထိလျှော့ချသတ်မှတ်လိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်သတ်ဒုံးလက်နက်တွေအပြင်သမရိုးကျလက်နက်အစီအစဉ်တွေကိုထိန်းချုပ်နိုင်ရဲ့အတွက်အမေရိကန်ပြည်ထောင်စုကတံခါပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပါတယ်။အီရန်ကိုလက်နက်မယောင်းချနိုင်အောင်ကုလသမဂ္ဂကတံခါပိတ်ဆို့မှုတွေအကန့်အသတ်မရှိပြန်ချမှတ်လိုက်မယ်လို့အမေရိကန်ကစနေနေ့နောက်ပိုင်းမှာအခိုင်အမာပြောဆိုထားတာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার ပယ်ထိန်သတ်ဒုံးလက်နက်နဲ့သမရိုးကျလက်နက်ဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း2000ကျော်ကိုသမ္မတဒိုနယ်ထရမ့်အစိုးရအဖွဲ့ကတံခါအရေးယူလိုက်ကြောင်းအင်ဂျီရောပြည်တွင်းလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်းကတနင်္လာနေ့မှာပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်ရှင်။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.